Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဩဂုတ်လ28ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ဒီထိုက်ပါဆီးရီးယားနိုင်ငံမြောက်ပိုင်းဒေသတချို့ကိုတူရကီတို့ထောက်ပံ့ပေးထားတဲ့ဆီးရီးယားတပုံတွေကဒီကနေ့သိမ်းပိုက်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မွတ်စလင်အစွန်းရောက်ဝါဒီတချို့ကထောင်ဖောက်တာကြောင့်အစွန်းရောက်ဝါဒီ၈ဦးနဲ့တခြားအကျဉ်းသား၅ဦးလွတ်မြောက်နေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့အိန္ဒိယနိုင်ငံကို၄ရက်တာခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့မှာတော့နယူးဒေလီကိုရောက်ရှိပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့အိန္ဒိယသမ္မတဝင်ကြီးချုပ်ပါဝင်အစိုးရခေါင်းဆောင်မိုက်နေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတဲ့သမ္မတရဲ့အိန္ဒိယခီးစဉ်အပေါ်မှာဘယ်လိုသုံးသပ်မှုရှိပါသလဲ
။အိန္ဒိယအစိုးရအနေနဲ့ပေါ့လေဒီမှာအစိုးရဖြစ်နေအတိတ်ကာလကတည်းကပို့ပြီးတော့ကောင်းမွန်တဲ့မဟာဗျူဟာဆက်ဆံရေးကိုထူထောင်ဖို့စဉ်းစားထားတယ်လို့ကျွန်တော်ကတော့
နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိမ့်ပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ကချင်ပြည်နယ်တွေကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းကအထူးအစီအစဉ်ဖြစ်တင်ဆက်ထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကရွာလေးရွာနဲ့မြို့တစ်မြို့ကိုခတ်လက်နက်ကင်တွေဥဆောင်တဲ့တပ်ဖွဲ့တွေထံကနေဒီကနေ့တနင်္ဂနွေနေ့မှာတူရကီအထောက်အပံ့နဲ့ဆီးရီးယားသဘုံတွေကသိမ်းပိုက်လိုက်ပါတယ်။တူရကီတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒီဒေသအတွင်းမှာအနည်းဆုံးလူ35ယောက်လည်းသေဆုံးခဲ့ရတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေထောက်ပံ့ပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေရဲ့မဟာမိတ်ပြည်သူ့စစ်တွေထိန်းချုပ်ရာဂျူးအယ်ကော့ဆာရွာမှာလူ20သေဆုံးပြီးဒဏ်ရာရသူ50အထိရှိတယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အယ်အာမနာမြို့အနီးကလေကြောင်းတိုက်ခိုက်မှုအတွင်မှာတော့အရသား15ဦးသေဆုံးပြီး20ဒဏ်ရာရတယ်လို့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တူရကီစစ်တပ်ဘက်ကတော့ဆီးရီးယားနိုင်ငံမြောက်ပိုင်းကလေကြောင်းတိုက်ခိုက်မှုတွေအတွင်းကတ်စစ်သွေးကြွား25ယောက်သေဆုံးတယ်လို့ဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။တူရကီစစ်တပ်နောက်သူရမဟာမိတ်ဖြစ်တဲ့ဆီးရီးယားသဘုံတွေကတူရကီနဲ့နယ်စပ်မြို့ဂျာရာဘလူးကအမေရိကန်တို့ရမဟာမိတ်ကတ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့အစ္စလာမစ်စစ်သွေးကြွား IS အဖွဲ့တွေကို9ရက်မြောက်အနည်းအဖြစ်တိုက်ထုတ်နေတာဖြစ်ပါတယ်။သေဆုံးခဲ့ကြတဲ့အကြမ်းဖက်အဖွဲ့ဝင်တွေဟာတူရကီအခြေစိုက်ကတ်အလုသမားပါတီ PKK နဲ့ဆီးရီးယားဒီမိုကရက်တစ်ယူနီယံပါတီ PYD အဖွဲ့ဝင်တွေဖြစ်တယ်လို့လဲတူရကီအစိုးရပိုင်းအနက်ဒိုလူသတင်းကဖော်ပြထားပါတယ်ရှင
်။ထောင်ပေါင်းချီပြီးအမေရိကန်နိုင်ငံတွေကိုတရားမဝင်လာရောက်နေထိုင်သူတွေရာဇဝတ်ပြစ်မှုကျူးလွန်သူတွေအားလုံးကိုသူသမရရာဇဝတ်ရတဲ့ပထမဆုံးနေ့ကစပြီးနိုင်ငံတွေကနှင်ထုတ်ပြစ်မယ်လို့ Republican Party သမရလောင်း Donald Trump ကစနေနေ့ကပြောဆိုလိုက်ပါတယ်။နိုင်ငံရေးပါတီကြီးနှစ်ခုအကြိမ်နဲ့ရှင်ပြန်ရတဲ့နိုင်ငံရေးစစ်တလင်းဖြစ်တင်စားပြောဆိုကြတဲ့ Iowa ပြည်နယ်မှာကျစ်ပါတဲ့အခမ်းအနားတစ်ခုမှာသူရဲ့ကိုယ်ပိုင်မှတ်တစိလို့ပြောဆိုရမယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းဆောက်ဖို့ကိစ္စကိုထပ်မံပြောဆိုခဲ့ပါလေ။အငင်းပွားစရာကောင်းသလောက်တိကျတဲ့အချက်လက်ကင်းမဲ့တယ်လို့ဝေဖန်ခံရတဲ့သူရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်သစ်ကိုလည်း Mr. Trump ကအသေးစိတ်ချပြပြောဆိုသွားပါလေ။ပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်နိုင်ငံထဲကိုရောက်လာတဲ့လူတွေကိုတောက်လျှောက်စောင့်ကြည့်ပြီးအဲ့ဒီဗီဇာသက်တမ်းကုန်နာနဲ့နိုင်ငံထဲကထွက်သွားအောင်တည်တည်ချာချာဆောင်ရွက်မယ်လို့လည်းသူကပြောပါလေ။ဗီဇာတက်တန်းကုန်တဲ့နေ့အတွက်တင်းတင်းကြပ်ကြပ်အေးအေးယူဆောင်ရွက်မှုမရှိရင်ကျွန်တော်တို့နေဆက်လဲပွင့်နေမှာပါပဲ။ဒါကအဲ့ဒီလောက်ထိရိုးရှင်းပါတယ်လို့ Trump ကပြောဆိုပါတယ်။ဒါအပြင်တိုင်းနိုင်ငံလုံးတိုင်းတာနဲ့စစ်ဆေးမှုအစီအစဉ်တွေကနိုင်ငံသားမဟုတ်တဲ့လူတွေလူမှုဖူလုံရေးခန်းစားခွင့်မရဖို့ဟန်တာကာကွယ်နိုင်တယ်လို့လည်းပြောပါတယ်။မကြသေးခင်ကနာမည်ကျော် African American Basketball မားရဲ့ဝမ်ခွေညမတက်တန်းနဲ့ပြစ်သက်ခံမှုနဲ့ပတ်သက်ပြီး African American တွေသူ့ကိုမဲပေးကြဖို့Mr. Trump ကနိုင်ငံရေးအသုံးချပြောဆိုခဲ့တဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါလေ။ဒီတော့တွင် Democratic Party ရဲ့သမ္မတလောင်း Hillary Clinton ကတော့မနေ့စနေနေ့က New York မြို့ရဲ့မြို့ပြင်မှာရှိတဲ့ FBI ရုံးမှာအမျိုးသားလုံခြုံရေးနဲ့ပတ်သက်တဲ့အချက်အလက်တွေကိုပထမဆုံးအကြိမ်အဖြစ်ကြားနာခဲ့ပါလေ
။ ရာထူးကဆိုင်းငံ့ခံထားတဲ့ဘရာဇီးလ်သမ္မတဒီလ်မာရူဆက်ကိုအရေးယူဖို့ကြားနာဆစ်ဆဲနေတာမနေ့က3ရက်ပြည့်ပါပြီ။မစ္စရူဆက်ဘက်ကနေခုခံထွက်ဆိုမဲ့သူ2ဦးကိုအထက်လွှတ်တော်အမတ်တွေကစနေနေ့နှောင်းပိုင်းမှာမေးမြန်းဆစ်ဆဲကြပါတယ်။အသက်68နှစ်အရွယ်မစ္စရူဆက်ဟာပြည်တော်စုဗန္ဒာရေးစီမံခန့်ခွဲမှုမှာစီးမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အမှုရင်ဆိုင်နေရတာဖြစ်ပါတယ်။ဗန္ဒာရေးဝန်ကြီးဟောင်းနယ်ဆင်ဘာဘိုစာနဲ့Rio de Janeiro State University ကဥပဒေပါမောက်ခရီကာရိုလိုဒီတို့ကိုကြားနာခဲ့တာဖြစ်ပြီးသူတို့ကတော့ Miss Rousseff ဟာဥပဒေမချိုးဖောက်ခဲ့ဘူးလို့ထွက်ဆိုခဲ့ကြပါတယ်။ဥပဒေနဲ့မညီတာဆိုလို့ဘာမှမရှိဘူး။ဥပဒေရှင်းလင်းချက်အစ်စ်နဲ့နောက်ကြောင်းပြန်လည်လို့မဖြစ်နိုင်ဘူးလို့ဗန္ဒာရေးဝန်ကြီးဟောင်းဘာဘိုစာကပြောဆိုသွားပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့ Miss Rousseff ဟာအထက်လွှတ်တော်အမတ်တွေကိုမိန့်ခွန်းပြောဖို့ရှိပြီးအနည်းဆုံးနိုင်ဝက်လောက်စကားပြောမယ်လို့ခန့်မှန်းထားကြပါတယ်။ဒီနောက်မှာတော့တာဝန်ရှိသူတွေကမေးခွန်းတွေမေးကြမှာပါ။ရပ်ပေါင်းများစွာစစ်ဆေးမေးမြန်းမှုတွေအပြီးမှာတော့အထက်လွှတ်တော်အမတ်တွေကမစ္စရူဆက်ကိုယာရုကနေလုံးဝဖယ်ရှားမလားဆိုတာကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်စုစုပေါင်း81ယောက်ထဲက54ဦးတို့ကထောက်ခံမှသာမစ္စရူဆက်ကိုယာရုကလုံးဝဖယ်ရှားနိုင်မှာဖြစ်ပါတယ်ရှင်
။အီတလီနိုင်ငံမှာပြီးခဲ့တဲ့ဗရူနီကလှုပ်ခတ်ခဲ့တဲ့အာဗီငရင်တန်းသင့်ပြီးပြောကြခဲ့တဲ့ဆောက်အုံကြီးရဲ့တိဆောက်ပုံတွေကိုအဓိကထားပြီးစုံစမ်းစစ်ဆေးသွားမယ်လို့အစ်တလီအာနာဘိုင်းကပြောဆိုပါတယ်။ဗိုလ်ထူးနေကလှုပ်ခတ်ခဲ့တဲ့အာဗီငရင်ကတောင်ထူရက်တဲ့နိုင်ငံရဲ့အချက်အချာဒေသနဲ့အဓိကစိုက်ပျိုးရေးဒေသကမြို့လေးမြို့ကိုထိခိုက်ပျက်စီးစေခဲ့ပါတယ်။2012ခုနှစ်ကပြန်ပြီးမွတ်မံခဲ့တဲ့အကြောင်းတစ်ခုအပါအဝင်မကြာခင်ကဆောက်ခဲ့တဲ့အများပြည်သူဆိုင်ရာအဆောက်အုံတွေဘာကြောင့်ငရင်တန်းကိုမခံနိုင်ခဲ့တယ်လဲဆိုတဲ့အချက်ကိုသာမကရှိခဲ့အိမ်တွေရဲ့အိမ်ပိုင်ရှင်တွေအနေနဲ့အိမ်တွေကိုပြုပြင်ရမှာအဆောက်အုံဆောက်လို့ရေးဆိုင်ရာတည်ဆဲစည်းမျဉ်းစည်းကမ်းတွေမြေငရင်တန်းခန်းတိုင်းရှိဖို့သတ်မှတ်ထားတဲ့ဆောက်လို့ရေးဆိုင်ရာစည်းကမ်းတွေကိုချိုးဖောက်မှုရှိခဲ့ရင်လေတရားစွဲဆိုမယ်လို့ဒေသဆိုင်ရာအစိုးရရှေ့နေတွေကပြောဆိုပါတယ်။ Righty Khan ရဲ့အစိုးရရှေ့နေချုပ် Gassif Sivaf ကတော့တနင်္လာရှိခံရသူတိုင်းကိုဒီအဖြစ်ဆိုးကြီးနဲ့ကြုံတွေ့ရတဲ့အကြောင်းကိုရင်စစ်ဆေးမှာမဟုတ်ဘူးလို့ Guardian သတင်းစာကိုပြောဆိုပါတယ်။သူတို့အနေနဲ့လူတွေထိခိုက်ခံခဲ့ရမှုမှာတစုံတရာတာဝန်ရှိသလားဆိုတာအတီးပြုတ်စစ်ဆေးမှာဖြစ်တယ်လို့ပြောပါတယ်။ငရင်တန်းကြောင့်တိတ်ဆုံးသူ300နီးပါးရှိတယ်လို့အတီးပြုတ်ထားပြီးမနေ့စနေနေ့ကတော့နိုင်ငံတော်ဝန်နေခြေခွဲပွဲနေ့အဖြစ်သတ်မှတ်ခဲ့ပါတယ
်။Your American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ပါကစ္စတန်နောက်တိုင်းပိုင်းမြို့ကတ်တာကအစ္စလာမစ်ကျမ်းစာသင်ကျောင်းမဒရဆာတစ်ခုကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့ပြီးစစ်သွေးကြောအဖွဲ့တွေနဲ့ချိတ်ဆက်မှုရှိတယ်လို့တန်မြတ်ရှိရသူအာဖဂန်နိုင်ငံသား100နီးပါးကိုဖမ်းဆီးခဲ့တယ်လို့အာဏာပိုင်တို့ကပြောပါတယ်။ထိန်းသိမ်းခံရသူတွေမှာဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အထောက်အထားဆက်ရွက်စရံတစ်ခုမှမရှိဘူးလို့လည်းပြည်내အစိုးရပြောကွင်းညာ NYL Hakaka က VOA ကိုပြောပါတယ်မဒရာဆာအဗ်ဒူလာဘင်ဇူဘဲလို့ခေါ်တဲ့မွတ်စလင်ကျမ်းစာသင်ကျောင်းကနေစာအုပ်စရံတွေကိုလည်းအာဏာပိုင်တွေသိမ်းဆည်းခဲ့ပါတယ်ဘူဆာမန်ဒီအရက်ကမွတ်စလင်ကျမ်းစာသင်ကျောင်းကိုညရင်းချင်းဝေရောက်စီးနှင်ချိတ်ပိတ်ခဲ့ပြီးဖမ်းဆီးထားသူတွေကိုလည်းဥပဒေချောက်အရရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတယ်လို့ပြည်내အစိုးရပြောကွင်းညာကပြောပါတယ်မွတ်စလင်ကျမ်းစာသင်ကျောင်းကိုမနေ့စနေနေ့ကဝေရောက်စီးနှင်ခဲ့ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းအဲ့ဒီဒေသကတော့အာဖဂန်တာလီဂန်အဖွဲ့အပါအဝင်မတရားအသင်းအဖွဲ့တွေနဲ့အဆက်အဆက်ရှိသူတွေခိုးလုံရနေရအဖြစ်အသိညားကြပါရဲ့ရှင်
။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပထမဆုံးတရားဝင်သွားရောက်မဲ့ခီးစဉ်နဲ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်ဟာထိတ်တန့်ဆွေးနွေးမဲ့ခေါင်းစဉ်ဖြစ်ပါလိမ့်မယ်။ပြီးခဲ့တဲ့ဇူလိုင်လ1ရက်ကဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကော်ဖီဆိုင်တစ်ဆိုင်မှာ IS အဖွဲ့ရဲ့လက်ချက်လို့ပြောတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုရဲ့နောက်ဆက်တွဲအခြေအနေတွေကအခုထိရှိနေသေးဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်နိုင်ငံသား18ယောက်ပါဝင်တစားကန်အယောက်20သေဆုံးခဲ့ပါတယ်။အဲ့ဒီအကြမ်းဖက်မှုကိုနောက်ကွယ်ကကြိုးကင်တယ်လို့တန်မြတ်ရှိသူနဲ့တခြားစစ်သွေးကြွ2ယောက်ကိုစီးနင်းတိုက်ခိုက်မှုတွေမှာတုတ်တင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကစနေနေ့ကပြောပါတယ်။ဒါကာမြို့ပြင်ဘက်ကသူတို့ပုံအောင်နေတဲ့နေရာကိုဝင်စီးပြီးတော့တိုက်ခိုက်တာဖြစ်ပါတယ်။ အဲ့ဒီကျမ်းပဲတိုက်ခိုက်မှုဖြစ်ပြီးကလေးကဆိုရင်ဆွေးနွေးပြောဆိုမှုတွေအချိန်မြင့်လှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်တရားဥပဒေစိုးမိုးရေးကဏ္ဍတာဝန်ရှိသူတွေစစ်တပ်တို့နဲ့အခိုင်အမာပူးပေါင်းဆောင်ရွက်နေတယ်လို့သတင်းထုတ်တွေကိုနောက်ခံအကြောင်းချက်တွေရှင်းလင်းပြောဆိုတဲ့ပွဲမှာအမေရိကန်နိုင်ငံညာရေးဌာနအကြီးတန်းတာဝန်ရှိသူတယောက်ကပြောဆိုပါတယ်ရှင်
အစ္စလာမ်ရဲ့အစွန်ရောက် IS ဖွဲ့ကိုထောက်ခံတဲ့မွတ်စလင်အစွန်ရောက်ဝါဒီတွေကဖိလစ်ပိုင်တောင်ပိုင်းကထောင်တစ်ခုကိုဝင်ဖောက်ခဲ့တာမှာအဖွဲ့ဝင်အစွန်ရောက်ဝါဒီ၈ဦးလွတ်မြောက်ပါတယ်။လက်နက်အပြည့်စုံကန်ဆောင်ထားတဲ့မော်တီစစ်သွေးချော်အဖွဲ့ကအဖွဲ့ဝင်20လောက်မနစ်စနေနေ့ကမာရာဝီကထောင်ကိုဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဝင်ရောက်စီးနင်းမှုအတွင်းမော်တီစစ်သွေးချော်အဖွဲ့ဝင်မဟုတ်သူအကျဉ်းသား15ဦးလည်းလွတ်မြောက်သွားပါတယ်ရှင်။
ကိုလံဘီယာနိုင်ငံမှာရာစုနှစ်ထွက်ဝက်ကြာဖြစ်နေတဲ့စစ်ပွဲအဆုံးသတ်ရေးတရားဝင်သဘောတူညီချက်တရက်ကိုအစိုးရနဲ့ကိုလံဘီယာဒေါ်လာရေးလက်နက်ကိုင်တပ်ဖွဲ့ FARC သဘုံနေကြားနောက်လာနောက်ပိုင်းလက်မှတ်ထိုးဖို့စီစဉ်ထားတယ်လို့တာဝန်ရှိသူတွေကစနေနေ့ကပြောပါတယ်။တရားဝင်လက်မှတ်ရေးထိုးပွဲကိုဘယ်သူတွေတက်မယ်ဆိုတာကိုတော့မပြောပါဘူး။လက်မှတ်ထိုးဖို့တရားဝင်သတ်မှတ်ထားတဲ့ရက်ကစက်တင်ဘာ20နဲ့26ကြားဖြစ်ပြီးစီစဉ်တဲ့တက်ရောက်မဲ့လူကုတ်ပုံကိုယ်တွေပေါ်မူတည်တယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်ရှင်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညချမ်းအတွက်သတင်းလွှာတစ်ပုဒ်ကိုအယူဆုံးတင်ဆက်ပေးကြပါမယ်။သမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်တွင်မှအိန္ဒိနာချင်းအင်အားကြီးအိန္ဒိယနဲ့မြန်မာအရက်သားအစိုးရတဲ့တို့ကြားကုန်သွယ်စည်းဝါးဆက်ဆံမှုတွေနဲ့နေဆက်လုံခြုံရေးကိစ္စတွေကိုပို့ပြီးတော့မှခိုင်မာအောင်လှုပ်ဆောင်နိုင်ခဲ့မယ်လို့သုံးသပ်မှုတွေရှိပါတယ်။အိန္ဒိယနိုင်ငံကို၄ရက်တာခီးစဉ်နဲ့စနေနေ့ကစတင်ပြီးရောက်ရှိနေတဲ့သမရဦးထင်ကျော်ဟာဒီကနေ့မှာတော့အန်ကာရာမှာရှိတဲ့ Taj Mahal ကိုတွားရောက်လေ့လာခဲ့ပြီးမွန်းလွဲပိုင်းမှာတော့အန်ကာရာမြို့ကနေနယူးဒေလီမြို့ကိုရောက်ရှိသွားပြီးဖြစ်ပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့အိန္ဒိယသမရဝန်ကြီးချုပ်တို့နဲ့တွေ့ဆုံမှုရှိပါတယ်။ခီးစဉ်နောက်ဆုံးရအခြေအနေဆက်ပြီးပြောပြပေးပါမယ်ရှင်
။နိုင်ငံတော်သမရဦးထင်ကျော်နဲ့ဇနီးတော်ဆုစုလွင်ဦးဆောင်တဲ့မြမကိုစလေအဖွဲ့ဟာအိန္ဒိယနိုင်ငံကိုမနေ့ဩဂုတ်လ28ရက်နေ့စနေနေ့ကရောက်ရှိပြီး၄ရက်တာအိန္ဒိယခီးစဉ်စတင်ပါတယ်။မနေ့ကတော့ဘီဟားပြည်နယ်ခါယာမြို့ကိုရောက်ရှိပြီးခါယာမှာရှိတဲ့မဟာအောင်မြေရခိုင်မွန်ကျောင်း၊ကမ္ဘောဇာရှမ်းကျောင်း၊မဟာဘောဓိဓမ္မရိတ်တာရခိုင်ကျောင်းနဲ့ရာမညမွန်ကျောင်းတို့ကမြမဖုံးတော်ကြီးတွေကိုဖူးမြော်ခဲ့တယ်လို့မဟာဘောဓိပင်နယ်ဗုဒ္ဓဂါယာကိုလေ့လာခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ Taj Mahal ရှိရာအဂရာကိုတွားရောက်လေ့လာခဲ့ပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့မြမသမရဦးထင်ကျော်နဲ့အဖွဲ့ဟာနယူးဒေလီမြို့ကိုတွားရောက်ပြီးအိန္ဒိယသမရပရနက်မူခါဂျီ၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နဲ့တွေ့ဆုံမှုစီစဉ်ထားပါတယ်။မြမသမရဦးထင်ကျော်နဲ့လိုက်ပါလာတဲ့အစိုးရဝန်ကြီးတွေဟာမြမအိန္ဒိယနှစ်နိုင်ငံနားလည်မှုစာကြုံလွှာအများအပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အပြီးတွားရောက်ခဲ့တဲ့သမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့နိုင်ငံသားဆက်ဆံရေးမူဝါဒတဲ့အရာအိန္ဒိယနိုင်ငံတွေနဲ့အထူးသဖြင့်ကတော့အင်အားကြီးတရုတ်အိန္ဒိယနိုင်ငံတို့ကြားဆက်ဆံရေးချိန်ဝင်ရှာညှိဖို့ကြိုးပမ်းမှုအဖြစ်လေ့လာသုံးသပ်မှုတွေရှိပါတယ်။မြန်မာနိုင်ငံရဲ့လေ့လာသူဒေါက်တာရံမျိုးသိန်းကသမရဦးထင်ကျော်အနေနဲ့အခုလိုတွားရောက်တာဟာအိန္ဒိယမြန်မာဆက်ဆံရေးခိုင်မာအကောက်အောင်အားထုတ်မှုအဖြစ်ရှုမြင်ပါတယ်
။ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကိုအကြောင်းပြုပြီးတော့အိန္ဒိယမြန်မာဆက်ဆံရေးမှာပို့ပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုကိုထိန်းသိမ်းနိုင်ဖို့သမရကအိန္ဒိယကိုသွားတယ်လို့ကျွန်တော်နားလည်ပါတယ်။အဲဆိုလိုချင်တဲ့သဘောတော့တရုတ်မြန်မာအိန္ဒိယဆက်ဆံရေးမှာမြန်မာအစိုးရတဲ့ဟာပို့ပြီးတော့အလေးပေးတဲ့သဘောမျိုးတက်ရောက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။အိန္ဒိယအစိုးရအနေနဲ့ပေါ့လေမြန်မာအစိုးရဖြစ်နေအတိတ်ကာလကတည်းကပို့ပြီးတော့ကောင်းမွန်တဲ့မဟာဗျူဟာဆက်ဆံရေးကိုထူထောင်ဖို့စဉ်းစားထားတယ်လို့ကျွန်တော်ကတော့ယူဆတယ်ဗျ
။စီးပွားရေးကုန်သွယ်ရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုလှုပ်ဆောင်နိုင်တယ်လို့နှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ထားပါတယ်။အိန္ဒိယနိုင်ငံကတော့အထူးသဖြင့်စိုက်ပျိုးရေးကိုအခြေခံတဲ့စီးပွားရေးစိုက်ပျိုးနည်းပညာနဲ့လမ်းမဆက်သွယ်ရေးကုန်သွယ်ဆက်ဆံရေးတွေကိုအဓိကဦးစားပေးဆောင်ရွက်ဖို့အလေးပေးထားတယ်လို့လည်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားစီးပွားရေးဆက်ဆံမှုအပိုင်းမှာခွင့်လန်းကောင်းတွေအများကြီးရှိနေတယ်လို့ကျွန်တော်မြင်တယ်။အထူးသဖြင့်မြန်မာနိုင်ငံကပင်းဟာအိန္ဒိယဈေးကွက်မှာအင်မတန်မှအစဉ်အဆက်အလုပ်ဖြစ်ခဲ့တာကိုတွေ့ရတယ်။နောက်ပြီးတော့ကျွန်တော်တို့အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာဆက်သွယ်ထားတဲ့မော်တော်ကားလမ်းတွေကိုကောင်းမွန်စီတဲ့ကောင်းမွန်လုပ်နိုင်မယ်ဆိုရင်နယ်စပ်ကုန်သွယ်ရေးအားလည်းပဲအစတော်တော်များများမြင့်တက်လာနိုင်တယ်လို့မြင်တယ်။
အိန္ဒိယမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့နယ်စပ်ဒေသလုံခြုံရေးဒေသရင်းတည်ငြိမ်ရေးနဲ့ကုန်သည်စီးပွားလုပ်ကိုင်နိုင်ရေးတို့အတွက်ကလည်းသမရရဲ့အိန္ဒိယခီးစဉ်အတွင်းအလေးပေးဆွေးနွေးဖို့ရှိတယ်လို့လည်းအိန္ဒိယဘက်ကသတင်းထုတ်ပြန်ထားပါတယ်။နှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးပူးပေါင်းဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်လို့လည်းဒေါက်တာရံမျိုးသိန်းကသူ့အမြင်အခုလိုပြောပါရစေ
။အရင်အစိုးရနဲ့ထက်မှလည်းပဲဒီနာဂတဘုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့ အိန္ဒိယအစိုးရချားမှာဆွေးနွေးတာတွေနော်မြန်မာတမတော်နဲ့အိန္ဒိယတမတော်ချားမှာပူးပေါင်းဆောင်ရွက်တာတွေဆွေးနွေးတာတွေရှိခဲ့တာကိုတွေ့ရတယ်ပေါ့လေဒါပေမဲ့ရင်အစိုးရနဲ့ထက်မှာရလက်ကောင်းကြီးကတော့တိတ်ပြီးတော့မမြင်တွေ့ရဘူးလို့မြင်အိန္ဒိယအစိုးရကတော့လူရုံးလုံးဆင်အတိုင်းပေါ့လေဒီကိစ္စတွေကိုဆွေးနွေးလာနိုင်တယ်လို့မြင်တယ်မြန်မာအစိုးရဘက်ကလည်းဒီကိစ္စတွေနဲ့ဆက်ဆက်ပြီးတော့နော်ပြည်တွင်းမှာပေါ်ဆောင်နေတဲ့ဒီငင်းငိုင်းရေးလုပ်ငန်းစဉ်တွေနော်ပြည်တော်စုငင်းငိုင်းရေးညီလာခံ27ရာစုပြည်လုံးညီလာခံအနေနဲ့ဆက်ဆက်ပြီးတော့ပဲပြန်ပြီးတော့ရှင်းလင်းတဲ့ပုံစံမျိုးဖြစ်လာနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်
နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာလည်းမကြခင်အိန္ဒိယမှာကျင်းပမဲ့ဘင်းစတက်ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်
ရင်းရင်းရေးဆွေးနွေးပွဲတွေမှာဒိုင်းနာလန်နဲ့ကင်ဖွဲ့စည်းတွေနဲ့အစိုးရတပ်မတော်တို့ကြားဘာတွေဆွေးနွေးလို့ဘာတွေပြည်လဲပြီးဘယ်အချက်တွေမပြည့်မလဲဖြစ်ကြသလဲဆိုတာပြည်သူလူထုအနေနဲ့ရှင်းရှင်းလင်းလင်းသိရှိခွင့်မရှိသလိုပြည်သူတွေရဲ့ဆန္ဒသဘောထားတွေလည်းပါဝင်ခွင့်နည်းနေသေးပါတယ်။ရင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာဘက်ပေါင်းစုံကပြည်သူလူထုကိုပွန့်ပွန့်လင်းလင်းခြားပြဖို့လက်တွန့်နေကြတယ်လို့များသောတာရှင်တို့ယူဆကြပါသလား။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပေါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ကမ္မအင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ကချင်ပြည်နယ်မြစ်ဆုံတဝိုက်ပါရေအားလျက်စစ်ထုတ်လုပ်ဖို့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကိုဘယ်လိုရှေ့ဆက်မလဲဆိုတာဟာအစိုးရတဲ့အတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်လာနေပါတယ်ဒါကြောင့်မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းကနေအထူးအစီအစဉ်အဖြစ်အပိုင်း3ပိုင်းခွဲပြီးတင်ပြမှာဖြစ်ပါတယ်အပိုင်း1အဖြစ်ရေကာတာစီမံကိန်းရှိရာဒေတာတဝိုက်ဟာမြမပြည်ကြီးအတွက်ဘလောက်အရေးပါသလဲကန့်ကွက်သူတွေကဘာတွေကိုစိုးရိမ်နေသလဲဆိုတာကိုကိုယ်တိုင်တွားရောက်လေ့လာထားတဲ့ကိုသားညွန့်ဦးကဒီသတင်းပတ်ရဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးထားပါတယ်ရှင
်မြမနိုင်ငံရဲ့အဓိကမြကြီးဖြစ်တဲ့အေယော်ဒီမြကြီးမြဖြားခံရာဒီမြစုံဒေတာဆိုလို့ရှင်ကချင်လူမျိုးတွေအတွက်ရောမြန်မာလူမျိုးတွေအတွက်ပါဘလောက်ထိအရေးပါလဲဆိုတာကိုစမ်းစစ်ကြည့်အောင်ပ
ါဖြစ်တဲ့ကျမရှိတဲ့ဒီခုမိုက်ခါပေါ်လေဖုန်ရင်ခါမိုက်ခါအဲ့ဒါဆိုလို့ရှိရင်ရေကဲတော်ကနေရှင်းမဝန်တော်တော်ရေကဲကနေသူကတခြားကွန်ပျူတာဆင်းလာတဲ့ရေအေးချုံဖြစ်တယ်အဲ့လိုပဲဒီမလိခဆိုတာလည်းဒီနားတင်ကနေဆင်းလာပြီးမှပူတော်တက်ကနေပြီးတော့မဖြန်းခံလာတဲ့ပါဒီပူချောင်းဖြစ်တယ်ဒီချောင်းတစ်ခုကဒီမှာလာဆုံးပြီးမှမြေဝကျင်းပေါ်ဖြစ်လာတဲ့နေရာမှာအပေါ်မှာရှိတဲ့သဘာဝအရင်းမြစ်ဒီအလုံးကဒီမှာစုနေကြတယ်ဆိုတော့အဲ့လိုမျိုးနှစ်သားနဲ့ကြည်ပြီးစုနေတဲ့သဘာဝဥမာပြားရွှေတွေလည်းပါဝင်ဖို့ပြန်တော့ကျောင်းရဲ့တင်ဇာတ်ရီယာဆိုတာဒီမှာရှိရချင်း
မစ္စုံဒေတာဟာကချင်ဒေတာရဲ့တရားဇာတ်အရင်းမြစ်တိုးမီယာဖြစ်တဲ့ကြောင်းကချင်ပြည်နယ်အစိုးရဖွဲ့ရဲ့ဒီတရားဇာတ်နဲ့သဘောပေါက်ဝင်ရှင်ထင်းသိမ်းဝင်ကြီး UH လောက်ပြောတော့တာပါ2006ခုနှစ်ကတရုတ်နိုင်ငံပိုင် CPI ကုမ္ပဏီနဲ့မြန်မာအကြားချုပ်ဆိုခဲ့တဲ့စာချုပ်အရမစ္စုံဒေတာတဝိုက်မှာရီယာလက်စစ်ထုတ်ဖို့ရေကာတာကြီး9ခုတည်ထားမှာဖြစ်ပါတယ်အီမန်ခခေါ်မိခမြစ်ပေါ်မှာရေကာတာ9ခုမလိခမြစ်ပေါ်မှာတစ်ခုနဲ့မြင်းနှင်းပေါင်းစုံနဲ့မစ္စုံအောက်ဖက်နားမှာတစ်ခုစုစုပေါင်း9ခုဆောက်လုပ်ဖို့အတွက်ရာထားတာပါမြစ်ဆုံအောက်ဖက်ရေကာတာကတော့အကြီးဆုံးရေကာတာဖြစ်ပါတယ်။ဒီရေကာတာ9ခုကနေပြီးတော့ထုတ်လုပ်နိုင်မဲ့လက်စစ်ပမာဏဟာမီဂါဝတ်2000ကျော်မယ်လို့မှန်းဆထားတယ်လို့နော်နိုင်ငံဘက်ကနှစ်စဉ်ဒေါ်လာတန်900ကျော်အခွန်ငွေရရှိနိုင်မယ်လို့သိရပါတယ်။နှစ်90ပြည့်လို့မြန်မာအစိုးရကနေပြီးတော့ဒီရေကာတာတွေကိုပြန်လည်လက်ခံရယူချိန်မှာတော့မှရေအားလက်စစ်ထုတ်လုပ်မှုကနေပြီးတော့ဝင်ငွေဒေါ်လာဘီလီယံနဲ့ချီရရှိနေဦးမှာဖြစ်တယ်လို့ဆိုပါတယ်။တနင်္ဂနွေလုံးအတိုင်းအတာမှာတစ်နှစ်ကိုမီဂါဝတ်2000နဲ့3000ကျော်သုံးစွဲနေရတဲ့မြန်မာနိုင်ငံအတွက်လည်းသက်စစ်အတော်တန်ဖူလုံသွားမယ်ဆိုတဲ့သဘောတော့ရှိပါတယ်။တာမန်အဖြစ်ကြည့်ရင်တော့ဆက်မှုဖွံ့ဖြိုးမှုအားနည်းပြီးတော့သက်စစ်တအားလိုအပ်ချက်ကြီးမားနေတဲ့မြန်မာနိုင်ငံအတွက်တော့မက်လောက်စရာအတိုင်းအတာဖြစ်ပါတယ်။ဒါပေမဲ့လည်း 3.6 ဘီလီယံသုံးဆွဲမဲ့မြစ်ဆုံရေကာတာစီမံကိန်းကိစ္စမှုအပေါ်မှာဒီပွင့်လင်းလာတဲ့နိုင်ငံအခြေအနေရောက်တဲ့ချိန်မှာကချင်လူထုသာမကမြန်မာတပြည်လုံးကပါကန့်ကွက်ခဲ့ကြပါတယ်။မြစ်ဆုံရေကာတာတိဆောက်မဲ့ EOD မြန်မာကြီးဟာတန်းနဲ့ချီတဲ့မြန်မာပြည်သူတွေမိတင်းစားတောက်နေထိုင်ကြရတဲ့မြန်မာကြီးပါ EOD မြကြီးနဲ့မြန်မာတမိုင်းဟာထတ်တူကြနေတာမို့လို့ EOD မြဖြားခံရမျက်စုံဒေတာဟာကချင်အတွက်သာမကမြန်မာပြည်တပြည်လုံးအတွက်ပါအရေးပါတယ်လို့ လူလူတိုက်ကဆိုင်ဆရာညီပူလေးကပြောပါတယ
်ကျွန်တော်တို့ကမျက်စုံဆိုရတဲ့တပြိုင်နဲ့ကချင်ဒေသတွင်ကွက်ကွက်ပေါ်ပြတပြည်လုံးကိုစားပြုပြီးခံစားမိတာဘာလို့ဆိုတော့ AR မြက်ကကျွန်တော်တို့ဗမာတွေတိုင်းသားတွေဟောဒီတိုင်းပြည်ကိုအကျိုးပြုနေတာရာစုနှစ်တွေများလာပြီသူ့ရဲ့သမိုင်းကနှစ်တွေထောင်ချီခဲ့တဲ့နေကြီးပြကုန်ပစ္စည်းတွေအများကြီးသူတည်ပိုးခဲ့တယ်ဗျဟောဒီမြက်ကလည်းကျွန်တော်တို့သားတွေငါးတွေအများကြီးပေးဆက်ခဲ့ပြီဗျပြီးတော့မြက်ကန်းတစ်ပေးမှာနေထိုင်တဲ့တိုင်းသားတွေကလည်းတန်းချီပြီးရှိတာအရာရင်းမြေရဲ့ကြောင်းပျော်တိုင်းပျော်တိုင်းဒီလူတွေရှိခဲ့တဲ့အစဉ်လာကြီးကျွန်တော်တို့စိတ်ဝင်စားပဲမနေနိုင်ဘူးထဲ့မစင်စားပဲမနေနိုင်ဘူးနောက်ပြီးတော့အရာရင်းမြေကြီးတာမရှိခဲ့ရင်ကျွန်တော်တို့ရဲ့သမိုင်းကတစ်မျိုးဖြစ်မှာဗ
ျမြစ်ဆုံဟာကချင်တို့ရဲ့ရိုးရာယဉ်ကျေးမှုဆိုင်ရာအထင်ကြီးရနေရာဖြစ်တယ်လို့လဲစိတ်အောင်စုအဖွဲ့ရဲ့မြေကြီးနာယုံတာဝန်ခံကုကြကြဦးကပြောပါတယ
်မြစ်ဆုံဟာအမျိုးသားယဉ်ကျေးမှုတွေရောနော်နောက်ပြီးတော့ကျွန်တော်ရဲ့ဒီ national identity ပဲနောက်ပြီးတော့ဗမာပြည်ထဲမှာပဲစီးဗမာပြည်ထဲမှာမြဖြားခံပြီးတော့ဗမာပြည်ထဲမှာပဲစီးဝင်တဲ့ဟာဖြစ်တဲ့ဒီပေါ့ကျွန်တော်အမိရာဘူးဒီဟာတွေကအားလုံးကဒီရင်ကျေးမှုတွေရောတမိုင်းဝင်နေတယ်ရောတော်တော်ထိန်းသိမ်းထားရတာဒီမြစ်ဆုံနေရာဟာဘာကြောင့်လဲဆိုတော့ကျွန်တော်ကချင်မျိုးသားတွေရဲ့နော်တို့အရင်တော့ father ရဲ့တာဝနာပြုခဲ့တဲ့နေရာ
မြန်မာနိုင်ငံတလွားမြစ်ကြီး၄ဆင်းရှိတဲ့ထဲ EOD မြစ်ဟာမြန်မာနိုင်ငံမြောက်ဖြားကနေပြီးတော့တောင်ပိုင်းပင်လယ်ပြင်ထိမြန်မာပြည်တကျော်ဖြတ်သန်းသွားတဲ့မြစ်မာကြီးပါမြစ်ဆုံရေကာတာတိဆောက်မဲ့နေရာဟာမြန်မာနိုင်ငံရဲ့မြေကလျင်ကျောတည်ရှိမှုနဲ့တိတ်မလှမ်းတဲ့အကွာအဝေးမှရှိလို့တကယ်လို့များမတော်တဆမှုဖြစ်ခဲ့ရင်ရေတုတဲ့များစွာကိုတူလောင်ထားမဲ့ရေကာတာကျိုးပေါက်မဲ့အန္တရာယ်ကိုလည်းစိုးရင်တွက်ဆကြပါလေဒီထက်ပိုပြီးတော့စိုးရင်ချက်ကတော့ EOD မြစ်မာထိပ်ဖြားကနေပြီးတော့ပိတ်ပြီးတော့တည်ထားမဲ့ဒီရေကာတာကိုတရုတ်ကုမ္ပဏီတွေဘက်ကထိန်းချုပ်လုပ်ကြိုင်မယ်ဆိုတဲ့အနေအထားဖြစ်ပါတယ
်။ထိုင်းနိုင်ငံချီလော်လောင်ကုန်းတက္ကသိုလ်မှာမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့သုတေသနစာရန်ပြုခဲ့သူမတ်ခွန်ကြောင်ကတော့မြေဆုံစီမံကိန်းဟာမြန်မာနိုင်ငံရဲ့အချုပ်အခြာကိုထိပါစီတယ်လို့မြင်ပါတယ
်။ဒီမြေဆုံကိုလုပ်လိုက်ပြီဆိုလို့ရှိရင်ခွင့်ပေးလိုက်မယ်ဆိုလို့ရှိရင်ဒီနေရာကပြောမယ်ဆိုရင်နိုင်ငံတော်ရဲ့အချုပ်အခြာအာဏာထိတော့ထိပါနိုင်တယ်လို့ကျွန်မကတော့အဲ့လိုမြင်တယ်။ဘာလို့လဲဆိုတော့ဒီမြေရိုးအပေါ်ပိုင်းဘက်ကိုဟိုတယ်လို့တဲ့လူဘယ်လိုပဲဖြစ်ဖြစ်ပေါ့နော်သူတို့ကိုအုတ်ချုပ်ပန်ကိုပေးလိုက်ခြင်းအပြင်ဒီမြေရိုးတစ်လျှောက်လုံးရဲ့ရေဘယ်လိုပြောမလဲထိန်းချုပ်ပေါ့နော်အဲ့ဒါကသူတို့လက်ထဲရောက်သွားပြီ
မြစ်ဆုံရေကာတာတိဆောက်ရေးဆောင်ရွက်မဲ့မြန်မာ EOD မြစ်ဆုံမြင့်ညာမြဟွန်းရေအားလက်စစ်ကုမ္ပဏီ Limited ရဲ့ထုတ်ပြန်ချက်တွေအရဆိုရင်တော့မြစ်ဆုံဒေသရေကာတာစီမံကိန်းတွေမစတင်ခင်ကတည်းကပဝင်းရှင်နဲ့ဒေသခံတွေပေါ်မှာထိခိုက်မှုရှိနိုင်ခြေတွေနဲ့ပတ်သက်ပြီးတော့လေလာစူးစမ်းသုတေသနပြုချက်တွေရှိခဲ့တယ်လို့သိရပါတယ်ဘူမိဗေဒနဲ့ဇလဗေဒပညာရှင်တွေနဲ့မြေဝန်းစီမံခန့်ခွဲမှုတုံးတက်တာတွေဂေဟာစနစ်ဆိုင်ရာပဝန်ကျင်တယောက်နိုင်ခြေကိုတုံးတက်တာတွေရေလောင်ကန်ဒေသအတွင်းဒီပြည်လည်နေရာချထားမှုတွေအပေါ်တုံးတက်တာငလင်တန်ကာကွယ်အခြေအနေတုံးတက်ချက်တွေလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်။တမန်လုံးကြုံမှုအတွက်မြေပြင်နေထားဘူမိအခြေအနေရေဘေးနဲ့ငလင်တို့အပေါ်တိုင်းတာတွက်ချက်ပြီးတော့ဘေးကင်းလုံခြုံရေးအစီအမံတွေပြင်ဆင်ဆောင်ခဲ့တယ်လို့လည်းဆိုပါတယ်။မြေဆုံရေကာတာကြောင့်မြကြီးနာမြို့အနေနဲ့၅နှစ်တခါကြုံနေရတဲ့ရေဘေးကိုပါအကာအကွယ်ပေးနိုင်တယ်ဆိုပြီးတော့မြစ်ဆုံရေကာတာဆောက်လေကုမ္ပဏီဘက်ကဆိုပါတယ်။ဒါပေမဲ့လည်းမြစ်ဆုံရေကာတာတိဆောက်ရေးစန့်ကျင်တဲ့ဒီတက်ကြွလှုပ်ရှားသူတွေဘက်ကတော့ကုမ္ပဏီဘက်ကပေးတဲ့အာမခံချက်တွေအပေါ်မှာမယုံကြည်ကြပါဘူး
။ဒီထက်မှကိုကျော်ကျော်ဦးလည်းပေါဝင်ပါတယ
်။တရုတ်ကအများရန်လှုပ်ခဲတဲ့နေရာမှာတော့ပြီးဆိုလည်းလှုပ်ခဲသွားတာပဲရှိတယ်ပေါ့နော်။အဲ့ဒါတွေကသူတို့ကြီးခဲ့မယ်ဆိုရင်အခုဟိုဘက်မှာဆိုလည်းသူတို့ရဲ့ဒီတရုတ်ပြည်ထဲမှာတည်ထားတဲ့ရေအားလျှပ်စစ်တွေတောင်မှအကုန်လုံးခန်းချောက်ပြီးတော့မြစ်တွေသဘာဝပတ်ဝန်းကျင်ရေဝေလဲတွေတော်တော်ပြက်စီးပြီးတော့ဇောဘသားငါးတွေတောင်မှမနေနိုင်လောက်ရတဲ့အဆင့်ထိတွေဖြစ်ကုန်တာဒါတာရကတွေအများကြီးရှိခဲ့တာပါနော်။နောက်ပြီးတော့အခုဒီမှာဆိုလဲသူတို့အဲ့ဒါလှုပ်လိုက်တာနဲ့ဒီပြန်နဲ့သူတို့ဟိုတရားတွေပါလေစောက်တာတောင်မှကျွန်တော်တို့ဟိုမှာတောင်ထွန်းတာတွေနဲ့နောက်ကဘာပြူတာတွေတော်တော်များများရဲ့အေယာဝတီမှာရင်ဆိုင်လိုက်ရတယ်ဆိုတော့ဒါကြီးလှုပ်ပြီးသွားပြီလားဆိုတော့ကျွန်တော်တို့တော်တော်အခက်ခဲတွေနဲ့တော်တော်ရင်ဆိုင်ရမယ်ပေါ့နော်။
မြစ်ဆုံရေကာတာစီမံကိန်းကနေပြီးတော့ထွက်လာမဲ့လက်ဆက်စွမ်းအားဟာမြန်မာပြည်အတွက်တစုံတရာဖူလုံစည်းုံနေမကပဲနဲ့တရုတ်ပါဝင်အိန္ဒိယချင်းပြင်ပနိုင်ငံတွေကိုပါတင်ပို့နိုင်တာကြောင့်မလို့ဒီကနေပြီးတော့$200တန်းနဲ့ချီတဲ့အခွန်ငွေတွေရရှိမှာဖြစ်ပါတယ်။တခြားတစ်ဖက်မှာတော့ဒေသတွင်းအလုတ်ကင်တစ်တွေဖန်တီးနိုင်ရေးနဲ့ဒေသဖုံပြူရေးကိုပါထောက်ပံ့ဖြစ်စေလိမ့်မယ်လို့အစိုးရဘက်ကပြောခဲ့တာပါ။မြစ်ဆုံရေကာတာစီမံကိန်းကနေပြီးတော့မြန်မာနိုင်ငံအတွက်ဝင်ငွေရောအခြားဒေသတွင်းဖုံပြူရေးအခြေအနေတွေပါဖြစ်လာမယ်ဆိုတာကိုဒေသခံအချို့နဲ့စီမံကိန်းစန့်ကျင်ရေးလှုပ်ရှားသူတွေဘက်ကနားလေလက်ခံပါတယ်။ဒါပေမဲ့လို့ဒီလိုရလာမဲ့အကျိုးအမြတ်ထက်ဆုံးရှုံးသွားမဲ့အခြေအနေတွေကိုသူတို့ပို့ပြီးတော့အလေးပေးကြတာတွေ့ရပါတယ်
။ ကွန်ကြီးပူလေးကလည်းဒီဖုံမျိုးရည်ထက်သဘောတရားကိုသူကပူလူလာပါတယ်တဲ့
ဒေတာဖုံမျိုးရည်တပြည့်ညီနဲ့ရှာလို့ရတယ်မြစ်မှာဆယ်ဆောက်ကကျွန်တော်ဖုံမျိုးမှာဆိုတော့မဟုတ်ပါဘူးကျွန်တော်တန်း90လောက်ပြည်သူတွေစိတ်ချမ်းသာလက်ချမ်းသာနေပြီးအဲတပြည့်အခြေချင်းတွေရှိပါတယ်တပြည့်တရားစာတွေရှိပါတယ်ကျွန်တော်တခါတလေတချို့ဟောပြောမှာထည့်ပြောလို့ရှိရင်ကျွန်တော်တိုင်းပြဘာမှမလုပ်နဲ့ရိုင်းတိုင်းကိုပြစာလို့ရတဲ့အတိုင်းပြီးအရင်တိုက်ကိုလှတာဘာမှမပြင်းနဲ့အခုကရှောက်ရှောက်ပြင်လို့ဒါရှောက်ရှောက်စောက်တာပိတ်တာတွေလို့လို့ဒါပြဿနာတွေများလာကျွန်တော်တိုက်ပြအလွန်လှတဲ့အတိုင်းပြီးပ
ါကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးကြာကလည်းဒီစီမံကိန်းဟာအကျိုးထက်အဆိုးပိုများတယ်လို့သူကမြင်ပါတယ
်ဒါအကျိုးရှိမှုအကျိုးမရှိမှုဒါနိုင်ရှင်ကြည့်မယ်ဆိုတော့အကျိုးမရှိမှုကများတယ်အကျိုးရှိမှုမရှိဘူးလားရှိတယ်အဲဒီဖွံ့ဖြိုးတိုးတက်ဖို့ solution ရည်ရည်မြည်အရေးကြီးတယ်အလုံးလည်းတည်တာပဲအခုပြောမယ် solution ဒီဒီအကြီးအတူအဲ့ဒီဒီရေကအဲ့ဒီမြစ်ဆုံစီမံကိန်းအထက်တဲ့ဒီရစီမြေရဲ့ဒါမဆူဆလောက်ကိုကျွန်တော်ညမနိုင်ကိုခွဲပေးမယ်ဟာလားတယောက်ကဒါပေမဲ့ရရရမှာမြေဖူလုံးဒီကျွန်တော်ချင်းပြင်းတဲ့အကောင်ဖူလုံးတယ်ပြည်တဲ့အော်ပြီအော်ရတော့လည်းပါတယ်တော့ဒါပေမဲ့ဒီထက်ပူပွဲမှာအရေးကြီးတာကလူအသက်အသက်စိုးရင်စရာရှိတယ်လူအသက်အသက်အသက်အန်တဲ့ချိန်မှသူအားကြီးတယ်ဒါကြောင့်မလို့မြေမရရှင်တယ်လူတော့အသက်မခံဘူး
မြေဆုံရေကတာစီမံကိန်းပေါ်မှာဆန့်ကျင်ကန့်ကွက်မှုအရှိန်ကြီးလာတာနဲ့အမျှ2011ခုနှစ်မှာတော့သမ္မတဦးသိန်းစိန်ရဲ့အမိန့်နဲ့ဒီစီမံကိန်းကိုယာယီရပ်ဆိုင်ထားလိုက်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့သမ္မတတက်တန်းအတွင်းမှာပဲရပ်ဆိုင်ခဲ့တာကြောင့်အခုအစိုးရအသက်အနေနဲ့ဒီမြေဆုံစီမံကိန်းကိုဘယ်လိုသဘောထားမလဲဘယ်လိုကန့်တွယ်မလဲဆိုတာကမေးခွန်းဖြစ်လာပါတယ်။ဒီစီမံကိန်းပေါ်မှာကန့်ကွက်မှုတွေကတော့အခုအချိန်ထိကိုကြည်ကြဲပြန့်ပြန့်ရှိနေတော့မှ။ EOD မြမကြီးထိပ်ဖျားမှာရေကတာတိဆောက်လိုက်ခြင်းအဖြစ်မြေယိုးတလျှောက်ငါးဖမ်းလုပ်ငန်းနှုံးတင်မြေနုလွင်ပြင်တွေမှာရာစိုက်ပျိုးသူတွေမြေယိုးတလျှောက်မြေကဘာတွေပေါ်မှာမှီပြီးတော့စိုက်ပျိုးရေးလုပ်ငန်းလုပ်ကင်သူတွေအတွက်ထိခိုက်သွားစေလိမ့်မယ်လို့ရေကတာစီမံကိန်းဆန့်ကျင်သူတွေကပြောပါတယ်။ EOD မြစ်ကိုမှီတင်းနေတဲ့လူသန်းပေါင်းများစွာကိုထိခိုက်စေပြီးတော့ဇီဝစနစ်ပျက်စီးမယ်။နောက် EOD မြစ်တလျှောက်နေတဲ့ရှားပါမျိုးတုံးတော့မဲ့ EOD လက်ပိုင်ကြီးများအပီးတိုင်ပျောက်သွားနိုင်တယ်လို့သဘောပတ်ဝန်းကျင်စောင့်ရှောက်ရေးသမားတွေကလည်းပြောနေပါတယ်။တဘောတရားကိုနောက်မျိုးဆက်အတွက်လဲထားခဲ့ခြင်းတယ်လို့ပြည်내ဝင်ကြီး UH လောက်အောင်ကပြောပါတယ
်ခေါ်တယ်ကျွန်တော်တို့တော့ပါတာပေါ့ဗျာပြောမလို့ကျွန်တော်တက်ခွန်ဆယ်ဆိုတော့ကျွန်တော်လည်းပါမှာပေါ့ဗျာတော့ကျွန်တော်တို့ကအမြင်မကြည့်လို့ဖြစ်နေတာပေါ့လေကိုယ်နိုင်ငံကိုကိုရောင်းစားသာမန်ဆင့်ထုတ်တော့ဘူးကတော့ကျောင်းလာနောက်ကားဒီတဲ့မှာပချံထားရပူလာဆိုတဲ့ခါမျိုးမင်းဘူးမင်းလည်းလို့ရှိရင်ကျွန်တော်တို့ကတော့ရေးရင်ဒီတဲ့ကိုကျွန်တော်ဒါကြောင့်လုံးဝကျွန်တော်ကအခုကျွန်တော်ခုခံပြီးမှပျောက်ထွက်ကြောက်တော့သဘောထားတော့လုံးဝမကြိုက်ဘူးကျွန်တော်
မြစ်ဆုံဟာကချင်ပြည်သားတွေအတွက်တင်မကပဲနဲ့ EOD မြစ်ကျောအောက်ကပြည်သူတွေအားလုံးအတွက်ပါတက်ရောက်မှုရှိလိမ့်မယ်လို့ဒေါက်တာဒူးကြာကပြောပါတယ
်ဒါကြောင့်မလို့ဒီကချင်ပြည်နယ်သားတွေအတွက်တာမဟုတ်မကဘူးလေဒါကြောင့်အောက်ပြည်အောက်ရွာကအဲဒီပြည်သူတွေအတွက်ပါဆိုပြီးတော့ KL ကဒါထည့်တယ်ထည့်တယ်ပဲကန့်ကွက်တာပါနောက်တော့အဲမှာအဓိကအကျဆုံးကတော့ဒီအဲဒီအသက်ဘေးအန္တရာယ်ပေါ့ဒါလုံခြုံမှုလုံးဝမရှိဘူးဆိုတော့အတဲ့တို့ရတယ်။ဘာကြောင့်လဲဆိုရင်ဒီဒီသူတို့ရေကာတာကိုဒီလိုဒါတိဆောက်လိုက်ပြီးတော့မှရေကိုထိမ့်နိုင်မယ်လို့သူတို့ထင်တယ်။ငလင်လဲတော့ဒါအဲ8 grade scale သူတို့ကမှန်တာတော့ဒါအမခံချက်ပေးမယ်။ဒီတက်ပူလာလို့ရှင်ဘယ်လိုလုပ်လဲ။ဒီလိုရှင်တဘာဝဘေးရန်နောက်ပြီးလူကလုတ်တဲ့ဘေးရန်ဒီကြောင်ဒါရတခုခုဖြစ်လာလို့ရှင်ဒါကျွန်တော်တို့ဒီဒီမြစ်တစ်ဖက်တစ်ချက်မှာရှိတဲ့ဒီပြည်သူတွေအားလုံးမျောပါတော့ရုံပဲရှိတယ
်။မြေဆုံရေကာတာစီမံကိန်းဟာဆိုလို့ရှိရင်ဒေသတွင်းမှာအတင်းပြောင်းရွှေ့ပြီးတော့နေရာချတာပါဝင်လူခွင့်ချိုးဖောက်မှုတွေဖြစ်အောင်လည်းမကပါဘူး။မြေဆုံဟာဆိုလို့ရှိရင်ဇီဝမျိုးကွေးတွေတရှိရာရပ်ဖြစ်ပါတယ်။ဒါ့အပြင်မြေဆုံဒေသဟာဆိုလို့ရှိရင် EOD မြစ်ကြီးရဲ့မြဖြားတီယာနေရာဖြစ်ပါတယ်။ဒါကြောင့်မလို့သဘောပတ်ဝန်းကျင်ကိစ္စမှာရောမြန်မာနိုင်ငံရဲ့တမိုင်းရည်ကြီးမှုအရပါရေးပါတဲ့နေရာဖြစ်တယ်လို့သဘောပတ်ဝန်းကျင်ထင်းသိမ်းသူတွေတမိုင်းပညာရှင်တွေနောက်ပြီးတက်ကြွလှူရှားသူတွေကပြောကြပါတယ်ခင်ဗျာကျွန်တော်တားညူပါမြစ်ဆုံကနေပြောသတင်းပေးပို့တာပ
ါကိုတားညူတင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအခုဇက်တိုက်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးသန္တာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ရအောင်ပါရှင်
လာပါရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံမှာဗုဒ္ဓဦးနေကလှုပ်သွားခဲ့တဲ့ငရင်ကြီးနဲ့ပတ်သက်ပြီးတော့ VOA ရဲ့ Facebook ပေးရိတ်သက်တွေမှတ်ချက်တွေမျိုးမျိုးရေးလာကြတာတွေနဲ့ပတ်သက်ပြီးတော့ကျွန်မဖော်ပြပေးသွားချင်ပါတယ်ရှင်။မှတ်ချက်တွေတော်တော်များများမှာတော့ဒီငရင်ကြီးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဒီပုဂံကဖရားတွေပြိုကျခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အားလုံးစိတ်မကောင်းဖြစ်ရပါကြောင်းရေးလာတဲ့မက်ချက်တွေပဲဖြစ်ပါတယ်။ခင်တန်းကြီးဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့
အားလုံးသောတတ္တဝါအပေါင်းဘေးရန်ခက်သိမ်းငြိမ်းကြပါစေ။ရှီဟောင်းဖရားတွေလည်းအမြန်ဆုံးပြုပြင်ထိမ့်သိမ်းနိုင်ပါစေလို့ဒီတဘာဝဘေးကမရှောင်နိုင်ပေမဲ့လည်းအပြက်အစီးအနည်းဆုံးနဲ့အန္တရာယ်ခက်သိမ်းငြိမ်းကြပါစေလို့မြစ်တာပို့ပါရရှင်
။ဒီငရင်လှုပ်တဲ့ကိစ္စမှာဒီသတင်းဌာနတွေတစ်ခုနဲ့တစ်ခုဒီဘယ်အကွာဝေးလဲဆိုပြီးဖော်ပြနေတာတွေမတူပါဘူးဆိုပြီးရေးပြီးမေးလာတဲ့ Facebook ပေါ်ကပရိသတ်ကတော့အစေရဖြစ်ပါတယ
်ဘသူ့ကိုယုံရမှာလဲအရေးကြီးသတင်းတွေမှာတယောက်တစ်ပေါက်မဖြစ်သင့်ပါဘူးသတင်းဌာနတစ်ခုက6မြို့အရှေ့ဘက်16မိုင်ခန်းနဲ့နောက်တစ်ခုက6မြို့အနောက်ဘက်12မိုင်ခန်းနဲ့
ဟုတ်ကဲ့ပါဒီမှာနောက်ထပ် VOA Facebook ပရိသတ်တရက်ကတော့သူ့ရဲ့အမေကိုဖြစ်ထားပေးပါတယ်ကိုစန်းလွင်ဖြစ်ပါတယ်ကိုစန်းလွင်က
မြမရင်ကျမှုမွေနေ့တွေပျက်စီးဆုံးရှုံးခဲ့ရတာကတော့ရှင်နဲ့အမြထိခိုက်ခံစားရပါလေဗျာ6မြို့နောက်ဘက်အရာဝတီမြို့နောက်ဘက်ကမ်းမှာရှိတဲ့စိတ်ဖြူမြို့နောက်ဘက်ဆန်နမိုင်ခန့်ထမ်းမင်ချောင်းရွာအနီးပ
ါသူကတော့ဒေတာကံမလို့လားမသိပါဘူးဒီရွာနဲ့အတိအကျပြောလာပါတယ်သူတို့ဒီနိုင်ငံတကာသတင်းတွေမှာဖော်ပြနေတာကတော့ဒီ US Geological Survey American ဘူမိတိုင်းဒါရေးဌာနရဲ့ဒီတိုင်းတာအတွက်ချက်ချက်အရာဆိုပြီးတော့နိုင်ငံတကာသတင်းတွေမှာဖော်ပြကြတာကတော့သူက25ကီလိုမီတာ6မြို့အနောက်ဖက်25ကီလိုမီတာအကွာကိုဗဟိုပြုပြီးတော့လှုပ်တာဖြစ်ပါတယ်25ကီလိုမီတာဆိုတော့ဒီမိုင်နဲ့တွက်ချက်လိုက်ရင်တော့15မိုင်ခွဲကျော်ကျော်ဖြစ်ပါတယ်ရှင်15မိုင်ခွဲကျော်ကျော်ဒါကြောင့်မလို့တချို့သတင်းတွေမှာလည်း16မိုင်လို့ပြောကြပါတယ်ဒါမဲ့လေမြန်မာနိုင်ငံကဒီမြန်မာအစိုးရထုတ်ပြန်တဲ့သတင်းတွေမှာတော့6မြို့နဲ့အနောက်ဖက်12မိုင်အကွာကိုပဟိုချက်မှလုတ်ပြီးငရင်လှုပ်သွားပါလေလို့ရေးထားတာရှိပါတယ်ဒါကတော့တော်ရရှင်နေသိထားဖို့ပါနော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ Facebook တော်ရရှင်ဦးသားမြင့်က
တေချာတော်တခုကတော့ငလျင်ကမြေအောက်အတော်နဲ့နဲ့မှလှုပ်တာဖြစ်ပြီး84ကီလိုမီတာကျော်နဲ့လို့ပါ6မြို့နဲ့ငလျင်ဘိုးချက်12မိုင်ပဲဖြစ်ဖြစ်16မိုင်ပဲဖြစ်ဖြစ်အီတလီမှလို့10ကီလိုမီတာအနက်မှလှုပ်တာလားဆိုရင်ပကံဖျားတွေစစ်စစ်ညံ့ညံ့ဖြစ်သွားမှာကံကောင်းတယ်မှတ်ပါ
ဒီတော့ရှင်ပြောတဲ့အချက်ကလည်းမှန်ပါတယ်။ဒီ12မိုင်အကွာကနေလှုပ်တာပဲဖြစ်ဖြစ်16မိုင်အကွာပဲဖြစ်ဖြစ်ဒီလောက်မိုင်အကွာကိုအဝေးလောက်နဲ့သူကထူးထူးခြားခြားရိုက်ခတ်မှုမရှိဘဲနဲ့ဒီမြေအောက်ဘယ်နှမိုင်ကိုဗဟိုပြုပြီးတော့ရိုက်တာလဲဆိုတာကဒီမြင်းငရင်ပြင်းထန်မှုပေါ်မှာအများကြီးသက်ရောက်မှုရှိစေတာပါ။ဒီတော့ရှင်ပြောသွားသလိုပဲအီတလီနိုင်ငံမှာကပြင်းအားက 6.2 ပဲရှိလို့ကျွန်တော်တို့မြန်မာနိုင်ငံ 6.8 ထက်နည်းပေမဲ့လေသူကမြေအောက်10ကီလိုမီတာကိုပဲဗဟိုပြုပြီးတော့လှုပ်သွားတာမလို့ဒီတမျိုးလုံးဒီပါဒုက္ခရောက်သွားရတာဖြစ်ပါတယ်10ကီလိုမီတာဆိုတော့6မိုင်လောက်ပဲရှိတာပါကျမတို့မြန်မာနိုင်ငံကတော့မိုင်50ကျော်ကိုဗဟိုပြုပြီးလှုပ်သွားတဲ့အတွက်ကြောင့်မလို့အရန်နဲ့နဲ့ကိုဗဟိုပြုပြီးလှုပ်တယ်လို့ပြောရမှာပါတော်ရရှင်ကိုမျိုးမင်းအကမြန်မာနိုင်ငံကပုဂံဖျားတွေပြုတ်ပြတ်တာနဲ့ပတ်သက်ပြီးအခုလိုပြောလာပါတယ
်ဘာသာကြားတယောက်အနေနဲ့စိတ်မကောင်းပါဘူးပုဂံရှုခင်းကိုအရန်သဘောကျပါတယ်မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေရဲ့အဖိုးမပြတ်နိုင်တဲ့ရှေးလက်ရဟောင်းတွေပျက်စီးတာကိုအရန်နှမျောမိပါတယ်
ဒီတော့ရရှင်ကဘာသာကြားဖြစ်ပါတယ်သူ့လိုပဲနောက်ထပ်ဘာသာကြားတော့ရရှင်တယောက်ဖြစ်တဲ့မိုဟာမက်အန်ဝါမူဆာကလည်းအခုလိုရေးလာတာပ
ါပကံရဲ့ဆုံးရှုံးမှုတွင်ညမျောတာတာဝန်နေခြင်းကတင်းတို့နဲ့ထပ်တူထပ်မြပါကျွန်တော်မြန်မာနိုင်ငံသားပါကျွန်တော်အစ္စလမ်ဘာသာဝင်တယောက်ပါ
โอเคပါဒါကတော့မြန်မာနိုင်ငံကဒီဗုဒ္ဓဘာသာမဟုတ်ပေမဲ့လည်းမြမရှေဟအဝင်နစ်ကိုချစ်မြတ်နိုးတဲ့မြန်မာနိုင်ငံသားတွေနှမျောတတကြောင်ရေးလာကြတာပါဒီတော်ရရှင်နေရေးလာတာကိုကိုမင်းကတော့
တမီတဲ့နေတီတဲ့တောက်တဲ့မြန်မာနိုင်ငံသားတိုင်းတယောက်ကိုတယောက်စာနာနားလည်မှုဆိုတော့မုံမြတ်တဲ့စိတ်ထားလေးတွေထားနိုင်ကြပါစေ
တနိုင်ငံထဲမှာတူတူနေကြတဲ့သွေးချင်းတွေစီးလုံးမှုလိုပါတယ်လို့ပြောလာပါတယ် Facebook ပေါ်ကနောက်ထပ် post တစ်ခုမှာတော့ကြော်ကြော်ကအခုလိုရေးထားပါတယ
်ငလင်မလောက်ခင်ကတည်းကငလင်ကြီးတွေလာနိုင်ကြောင်းပြောထားတာတွေရှိပါတယ်တဘာဝဘေးတွေပါဟိုလူတက်မှဖြစ်တယ်ဒီလူတက်မှဖြစ်တယ်အစိုးရမကောင်းလို့ဖြစ်တယ်လို့လို့ ਨੇ ပို့စ်တွေတင်နေကြတာတဘာဝဘေးအနေကိုဘယ်လိုကာကွယ်ရမလဲဆိုတာမရေးသားပဲ ਨੇ အပြစ်တင်တဲ့တွေကြီးပဲကြိုတင်မသိနိုင် ਨੇ တဘာဝဘေးအနေကငလင်းပ
ါတဘာဝဘေးအနေကိုဘယ်လိုကာကွယ်ရမလဲဝိုင်းဝန်းလှုပ်ဆောင်ကြဖို့ကအဓိကပါဆိုပြီးတော့ဒီ Facebook account ပိုင်ရှင်ကြော်ကြော်ကပြောလာတဲ့အချိန်မှာရဲမင်းထွန်းကတော့
Facebook ကိုအသုံးပြုနေတဲ့မိတ်ဆွေများခင်ဗျာအခုလိုသဘာဝဘေးရန်နေနဲ့ကြုံတွေ့နေရတာကိုဟိုလူအပြစ်တင်ဒီလူအပြစ်တင်လုပ်နေတာမကောင်းပါဘူးကိုရီးယားရောပါရီမြန်လုပ်ပေးနိုင်မလဲဆိုတာကိုယ့်ဘာသာကိုယ်ရောစဉ်းစားမိကြရလားဗျာ
သဘာဝဘေးရန်နေကဘယ်သူနဲ့မှမဆိုင်ပါဘူးဆိုပြီးတော့ဘယ်သူ့ကိုမှအပြစ်မတင်ကြဖို့ရေးလာပါတယ် Facebook account ပန်ရှင် Abdul HW ကတော့
မြန်မာနိုင်ငံမှာငလျင်လုပ်မယ်လို့အမေရိကန်ကမကြာခင်ကပြောခဲ့တယ်နာဂစ်တုံးကလည်းပြောခဲ့တယ်ဘလို့ပဲဖြစ်ဖြစ်တမိုင်းကိုယူမှုဆွဲလန်းတဲ့ကျွန်တော်တို့ရှေးဟောင်းအဆောက်အုံတွေပျက်စီးတာအရင်အမဲစီမကောင်းဖြစ်မိပါတယ်။တမိုင်းဆိုတာဖြစ်ခဲ့ပြီးတဲ့အရာနောက်တစ်ခါပြန်မရတော့ပါဘူး
။ဘလို့မှအစားထိုးလို့မရတဲ့တမိုင်းမွေနဲ့ပျက်စီးဆုံးရှုံးမှုကြီးပါလို့ဒီ Facebook သောရရှင် Abdul ကရေးလာပါတယ်ရှင်။မင်းပိုင်သူကတော့ဘာသာရေးလူမျိုးတွေဘလောက်ပဲမတူကွဲပြားမမြဲခြင်းဆိုတဲ့သဘာဝတရားကြီးရဲ့အသက်ရောက်မှုကအားလုံးအတူတူသိမြင်ခံစားကြရတာပါတဲ့
။မမြဲခြင်းတရားသာလျင်မြဲသည်လို့ဖျားကဟောခဲ့တယ်ဘာသာလူမျိုးတိုင်းလဲတဘာဝကိုလောကကိုကိုကိုတိုင်းသတိထားကြည်ပါမြင်ပါမမြဲခြင်းတရားအစိုးမရတာကိုတရားနဲ့ဖြည့်ပြီးပျက်စီးသွားတဲ့ဖျားစီတီတွေကိုပြန်လည်ပြုပြင်ပြီးလက်တွေ့ကြကြကုသိုလ်ယူပြီးအကောင်းမြင်စိတ်နဲ့နေတတ်ကြရင်အစိုးနဲ့အကောင်းဒွန်တွဲနေတဲ့လောကတဘာဝကြီးနဲ့တူဦးနဲ့တူဦးအရာရာကိုအပြစ်မမြင်ကြပဲအေးချမ်းသာယာပြီးစိုးကောင်းဒွန်တွဲနေတဲ့အထက်ကအကောင့်တွေကိုပဲပို့လို့ရယူနိုင်ကြမှာသတိထားစဉ်းစားကြည့်ကြပါ
ဒါကတော့မြန်မာနိုင်ငံမှာအောက်တိုဘာ24ရက်နေ့ဗုဒ္ဓဟူးနေ့တုန်းကလှုပ်သွားတဲ့ငရင်ကြီးကြောင့်ပကံမှာရှိတဲ့ရှေးဟောင်းဇေဒီဖျားတွေပြိုပြက်ခဲ့ရတာနဲ့ပတ်သက်ပြီးတော့သောရရှင်နေ Facebook အစာမျက်နှာပေါ်မှာမှတ်ချက်တွေမျိုးစုံရေးလာကြတာတွေကိုဝေမျှလိုက်တာဖြစ်ပါတယ်ရှင်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့သောရရှင်နေကိုအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ပြပေးခြင်းပါတယ်ရှင် closer ပို့ပြီးတော့နီးကပ်လာတယ်ဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးနေတာပါ Billboard Hot 100 Hot အဖြစ်ဆုံးတေးတရာစင်းမှာဒီတစ်ပတ်ပဲနံပါတ်1ဖြစ်လာတဲ့သချင်းဖြစ်ပါတယ် American အမျိုးသား2ယောက်တွဲ DJ အဖွဲ့ဖြစ်တဲ့ The Chainsmokers အဖွဲ့နဲ့ American အစိုးရ Hill Zero အဖြစ်ပြီးတော့တည်ဆူထားတဲ့သချင်းဖြစ်ပါတယ် Chainsmokers အဖွဲ့သား2ယောက်ကဘယ်တော့မှသချင်းကိုယ်တိုင်ဝင်မဆိုပေမဲ့လည်းအဲ့ဒီသချင်းမှာတော့သူတို့တွေကတယောက်ဖြစ်တဲ့ Andrew Tickett ဝင်ရောက်ပြီးတော့တည်ဆူထားတာပါဒီတဲ့ချင်းကအမေရိကန်ပြည်အောင်စုနဲ့ဩစတြေးလျနိုင်ငံတို့မှာအကောင်းဆုံးတင်းနံပါတ်1နေရာကိုရောက်လာပြီးတော့ Chainsmokers အဖွဲ့အတွက်ဆိုရင်တော့ဒီနိုင်ငံမှာပထမအဦးဆုံးနံပါတ်1ရတဲ့တချင်းဖြစ်ပါတယ်ရှင်ဒီဘက်နံပါတ်1ဖြစ်နေတဲ့ Closer ဆိုတဲ့တချင်းကိုနားဆင်ကြည့်ပါဦးနော် Doing just fine before I met you I drink too much and that's an issue but I'm okay Tell your friends it was nice to meet them But I hope I never see them again I know it breaks your heart Moved to the city in a broke down car And 4 years no calls Now you're looking pretty in a hotel bar And I can't stop No, I can't stop So baby, pull me closer in the backseat of your Rover that I know you can't afford. Bite that tattoo on your shoulder. Pull the sheets right off the corner of the mattress that you stole from your roommate back in Boulder. We ain't ever getting older. Let's go.
it is the day I met you. I forget just why I left you. I was insane. Stay and play that Blink-182 song. That would beat to death in Tucson. Okay.
Smokers အဖွဲ့နဲ့ Hillsy လို့တည်ဆိုထားတဲ့ Closer ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတခြင်းတွေတပုတ်နဲ့လည်းနောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်မြန်မာနိုင်ငံမှာအားလုံးစိတ်ဝင်စားနေကြတဲ့အကြောင်းအရာဖြစ်တဲ့27ရာစုပင်လုံညီလာခံကျင်းပရင်းနဲ့ပတ်သက်ပြီးတော့ Facebook က View ရတော်ရရှင်တယောက်လာပြီးတော့အမှတ်ချက်ရေးသွားတာကိုပြောပြချင်ပါတယ်ဇေလင်းစုံဆိုတဲ့တော်ရရှင်အခုလိုရေးပါတယ
်အချိန်မီသတင်းတွေကိုကြည့်ရလို့ View ကိုအထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံမှာကျွန်တော်တို့စာတင်ခဲ့ဘူးလေအခုအမေစုနဲ့နိုင်ငံတော်သမ္မတကြီးတို့ဦးဆောင်တဲ့ပင်လုံညီလာခံစာချုပ်ကိုအေဂျင့်တာယာစွာအမြန်ဆုံးပြီးမြောက်အောင်မြင်ပါစေရန်ဆုမွန်ကောင်းတောင်းလိုက်ပါရစေ။ရှီစုမဲစုစုဆောင်ဝယ်ယူထားတဲ့စင်ရသားပြည်သူတွေရဲ့လက်မှာရှိတဲ့ဝတ်တော့ကားတွေအတွက်လည်းအမေအမြန်ဆုံးနဲ့အကောင်းဆုံးဆောင်ရွက်နိုင်ပါစေ။အတော်ကိုဒုက္ခရောက်နေသူပြည်သူတို့အတွက်ထာဝရပျော်ရွှင်နိုင်ကြပါစေ။
ဟုတ်ကဲ့ပါဒီတော်ရရှင်က27ရာစုပင်လုံညီလာခံအောင်မြင်ပါစေလို့ပြောလာတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလိုင်စင်မဲ့ကားတွေအရင်ဆုံးကတည်းကဝယ်ပြီးတော့သုံးဆွဲနေသူတွေလိုင်စင်မရှိတဲ့အတွက်ကြောင့်မို့ပြဿနာတက်နေပါတယ်ဒီကိစ္စကိုလည်းတနည်းနည်းနဲ့ဖြေရှင်းပေးပါဆိုပြီးတော့ဒီတော်ရရှင်တောင်းဆိုလာပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်အတွက်ဒီမှာနေရက်ချင်ပါတယ်နော်မြန်မာသချင်းလေးတစ်ပုဒ်မကြခင်မှာဆက်ပြီးနားဆင်ရမှာဖြစ်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ရှင်ဒီကိုမြမတခြင်းလေးတပုံနဲ့အခုမြစ်တာဒီလက်ဆောင်ပါခြင်းပါတယ်ရှင်ဒီရက်တော့ပေးစာတွေကိုဖော်ပြတာများသွားလို့ဒေတောင်းနဲ့စာမဖတ်ပြတော့ပါဘူးเนาะဆိုတော့ဆိုင်းဆိုင်းခန့်လိုက်ပြီးဆိုထားတဲ့ good time ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ပါအောင်เนา
ะမာရင်ဘတ်ထဲမှာခုဆိုရင်ဟောင်းလောင်းပေါက်တည်နေအတန်တွေစွန့်အားအားကောင်းတဲ့ကတွေ့ချောင်းနေတဲ့ငါသားတကိုးရှိရင်ခဘဝမှာတောင်းစုတစ်ခုပဲအခွင့်အရေးတစ်ခုကိုနောက်ထပ်ရခြင်းနဲ့ငါလက်ပြလို့နှုတ်ဆက်ရင်းချင်းမှာဆုလာတဲ့ကျိုးသာထိန်ထားလေယောက်ျားတက်မဲ့မျက်ရည်ဆုပါလေမျက်နှာချင်းဆိုင်ရမှာခက်လို့မျက်နှာလွဲပင်နဲ့နှယံချမ်းပြင်းနဲ့မျက်နှာချက်မှာနစ်မြဲဝင်နေတယ်မသွားနဲ့မျက်မသွားပါနဲ့ငါကိုမထားခဲ့ပါနဲ့ဒီစကားတွေကြားရတာနဲ့ဘာကြောင့်မို့နဲ့ထားခဲ့တာလဲငါနားလဲပါလေဒါကနေ့ရဲ့အခြေအနေပေါ်ငါဘက်ကတော့အသေးရကြိုလဲနေပါစေတော့ please please အောက်ချုပ်ပြီးတော့တောင်းပန်နဲ့ဆိုဝါလုံးနဲ့အတိတ်ဘဝရဲ့အကြောင်းကံရဲ့အခုအရွယ်ထိအချစ်အတွက်ဆိုအချိုးနေနေစေလေရင်ပြန်ကြည့်ထွက်ခွာသွားတဲ့မိုးတဲလေးတဲ့ပြူပြူစစ်စစ်ကောင်းမလေးကောင်းတကယ်ချစ်ချင်တာလားချစ်ခဲ့လဲဘာမှရင်းရရမဖြေရသေးခင်မရစက်စက်လမ်းခွဲပြီးကျွန်တော်ပြောင်းပြောင်းရွှင်ရွှင်နေခဲ့ဘူးတဲ့ကျွန်တော်ရုံရုံကြည့်ကြည့်ချစ်ခဲ့ဘူးတဲ့အခုတော့နာနာကြည့်ကြည့်မောင်းစရာနေဟေး
ဆိုင်ဆိုင်ခန့်လိုက်တည်ဆူထားတဲ့ goodbye ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနှင်းကလေးနေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုင်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။အဲ့ဒီအချိန်ခဏမှာကျွန်တော်ကိုကျွန်တော်ပျော်ဆုံးသွားတာ
မေးစံနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်။ဒေါ်အောင်ဆန်းစုကြည်ရဲ့ပြင်စမကာလတရုတ်မြန်မာဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မတ်ရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
မနက်ငယ်လွတ်လပ်ရေးရတဲ့1948ခုနှစ်ကနေစတွေ့ရင်အုတ်ချုပ်သူအနေထားကိုလိုက်ပြီးတရုတ်မြန်မာဆက်ဆံရေးမှာကာလကြီး5ခုဖျက်ဆီးခဲ့ရတယ်လို့သတ်မှတ်နိုင်ပါတယ်။1948 62ဘာလီမန်ဒီမိုကရေစီဆိုရခေတ်တရုတ်မြန်မာဆက်ဆံရေး1962 88အာဏာရှင်ဦးနေဝင်းခေတ်တရုတ်မြန်မာဆက်ဆံရေး1988 2010ဆီအာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေခေတ်တရုတ်မြန်မာဆက်ဆံရေး2015ဗိုလ်ချုပ်ကြီးဟောင်းသိန်းစင်ခေတ်တရုတ်မြန်မာဆက်ဆံရေးနဲ့လက်ရှိ2015ကစတင်မဲ့ဒုံဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခေတ်တရုတ်မြန်မာဆက်ဆံရေးတို့ပဲဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့နယ်မြေမိုင်မောင်းများစွာထိစပ်နေတဲ့အိမ်နီးချင်းတိုင်းပြည်ဖြစ်တာ၊ကမ္ဘာစည်းဝါးရေးဒုတိယအင်အားအကြီးဆုံးတိုင်းပြည်ဖြစ်လာတာ၊အာရှဒေသမှာစစ်အင်အားကြီးတဲ့တိုင်းပြည်ဖြစ်တာစတဲ့အကြောင်းချက်တွေအများကြီးကြောင့်တရုတ်မြန်မာဆက်ဆံရေးဟာမြန်မာနိုင်ငံအတွက်အလွန်အရေးကြီးပါတယ်။ကုတုဘက်မှာတော့အရင်အစိုးရဆက်ဆက်လက်ထက်တရုတ်မြန်မာဆက်ဆံရေးဘယ်လိုရှိခဲ့သလဲလက်ရှိဒေါ်ဆန်းစုကြည်လက်ထက်တရုတ်မြန်မာဆက်ဆံရေးဘာဖြစ်လာနိုင်မလဲဆိုတာဆွေးနွေးတင်ပြသွားပါမယ
်မြန်မာနိုင်ငံဟာတရုတ်ပြည်သူသမရနိုင်ငံတော်တစ်ထက်တစ်နှစ်လောက်စောပြီး1948ခုနှစ်မှာအင်္ဂလိပ်လက်အောက်ကနေလွတ်လပ်ရေးရပါတယ်1949ခုနှစ်မှာတော့တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေဟာတရုတ်ပြည်သစ်တည်ထောင်နိုင်ခဲ့ပါတယ်တရုတ်ပြည်သစ်တည်ထောင်လိုက်တာနဲ့ပတ်သက်ပြီးကွန်မြူနစ်မဟုတ်တဲ့နိုင်ငံတွေတဲကအစောဆုံးအတိအမှတ်ပြုခဲ့တာကတော့မြန်မာနိုင်ငံပါပြောရရင်လွတ်လပ်ရေးရကစမြန်မာနိုင်ငံမှာပြင်းထန်တဲ့ပြည်တွင်းစစ်ဖြစ်နေတယ်လို့တရုတ်အစိုးရကလည်းတနိုင်ငံလုံးလွှမ်းခြုံဩဇာအာဏာတက်ရောက်နေတဲ့အခြေအနေမရောက်သေးပါဘူးထိုင်ဝမ်ကိုထွက်ပြေးသွားတဲ့ကွန်မင်တပ်အစိုးရရဲ့ထောက်ခံအားပေးမှုနဲ့ကွန်မြူနစ်အစိုးရကိုဆန့်ကျင်သူတွေပြည်တွင်းကကွန်မြူနစ်ဆန့်ကျင်သူတွေကိုတိုက်ခိုက်နှိမ်နှင်းမှုတွေဆက်လုပ်နေရတဲ့ကာလမျိုးလည်းဖြစ်ပါတယ်။ဒီလိုနှစ်နိုင်ငံလုံးတည်ငြိမ်မှုမရှိတဲ့ကြားကပဲအံ့ဩစရာကောင်းလောက်အောင်ကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့ကြပါတယ်။သမိုင်းဝင်အရေးပါတဲ့ဖြစ်ရပ်ကတော့တရုတ်နဲ့မြန်မာနှစ်နိုင်ငံဟာ1962ခုနှစ်မတိုင်ခင်နယ်နိမိတ်ပြဿနာဖြေရှင်းနိုင်ခဲ့ပြီးနယ်နိမိတ်တိုင်းတာသတ်မှတ်ရေးကိစ္စတွေအပြီးတိုင်ဆောင်ရွက်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်တော့တရုတ်နိုင်ငံဟာဒီကနေ့အချိန်ထိနယ်နိမိတ်ပြဿနာအားလုံးဖြည့်ရှင်းနိုင်ခဲ့တဲ့တခုတည်းသောနိုင်ငံမှာအဲ့ဒီအချိန်နှစ်နိုင်ငံစလုံးကိုဒုက္ခပေးနေတဲ့မြန်မာနိုင်ငံရှမ်းပြည်တဲ့ဝင်ရောက်ခိုလုံနေတဲ့ထိုင်ဝမ်ကြောထောက်နောက်ခံပြုကွန်မင်တန်တပ်ဖွဲ့တွေပြဿနာကိုလည်းနှစ်ဖက်အစိုးရနှစ်ဖက်တက်မတော်ပူးပေါင်းပြီးတန်တမာရေးစစ်ရေးနီးလန်းပေါင်းစုံနဲ့ဖြည့်ရှင်းတိုက်ထုတ်နိုင်ခဲ့တဲ့အောင်မြင်မှုလည်းရခဲ့ပါတယ်။တရုတ်မြန်မာဆွေမျိုးပေါက်ဖော်ဆက်ဆံရေးဆိုတာအဲ့ဒီကာလကအစပြုခဲ့တာပါ1956ခုနှစ်တရုတ်နိုင်ငံယွန်းနန်ပြည်နယ်မန်ရှီမြို့မှာဆွေမျိုးပေါက်ဖော်အထိတ်အမှတ်အဆောက်အုံဆောက်လုပ်ပြီးတရုတ်ဝန်ကြီးချုပ်ချူအင်လိုင်းနဲ့မြန်မာဝန်ကြီးချုပ်ဥပဆွေတို့ဖွင့်လှစ်ပေးနိုင်ခဲ့တာကလည်းအဲ့ဒီကာလမှာပါပြောရရင်အာနာရှင်ဦးနေဝင်းလက်ထက်1968ခုနှစ်မတိုင်ခင်အချိန်အထိတရုတ်မြန်မာဆက်ဆံရေးကိုဆွေမျိုးပေါက်ဖော်ဆက်ဆံရေးလို့တင်စားခေါ်ရတဲ့အထိကောင်းမွန်ခဲ့တာတွေ့နိုင်ပါတယ်
1962ခုနှစ်မှာဆီယနာသိန်းတက်လာတဲ့ဗိုလ်ချုပ်ကြီးနေဝင်းကတော့1968ခုနှစ်မှာပြင်လို့မရတဲ့ကြီးမားတဲ့အမှားကြီးတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒါကတော့တရုတ်မြန်မာအရေးခင်းကြီးဖန်တီးခဲ့တာပါ။ရန်ကုန်နဲ့မြန်မာနိုင်ငံအနှံ့ပြားမှာတရုတ်လူမျိုးတွေသက်ဖြတ်တိုက်ခိုက်ခြင်းခံရပါတယ်။ရန်ကုန်တရုတ်စီးပွားရေးဆိုင်ရုံးပါတိုက်ခိုက်ခံရပါတယ်။တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာနိုင်ငံရဲ့တရုတ်တွေတရုတ်ပြည်နဲ့နိုင်ငံရခြားထွက်ပြေးမှုတွေပေါ်ပေါက်ခဲ့ပါတယ်။အကျိုးဆက်အဖြစ်တရုတ်ကောင်းဆောင်တွေဟာသူတို့နိုင်ငံထဲရောက်ရှိခိုလုံနေတဲ့ဗမာပြည်ကွန်မြူနစ်ပါတီဘာဂပအဖွဲ့ဝင်တချို့နဲ့တိုင်းရင်းသားတချို့ကိုရှေ့တန်းတင်ဘာဂပအလံထောင်ဗော်လန်တီယာတပ်ဖွဲ့တွေအသုံးပြုပြီးမြန်မာနိုင်ငံအရှေ့မြောက်ပိုင်းကိုစစ်အင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်ပေါ်စေခဲ့တာပါပဲလက်ရှိချိန်ထိဖြေရှင်းလို့မရသေးတဲ့ဝါကိုကန့်နဲ့မိုင်းလာဒေသပြဿနာတွေဆိုတာအဲ့ဒီချိန်ကစပေါက်ဖွားလာတာပါနေဆက်မှာဘာဂပဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းအာနာရှင်ဦးနေဝင်းအနေနဲ့ တရုတ်နဲ့ဆက်ဆံရေးကောင်းကိုစ조사ခဲ့ပေမဲ့သိပ်ပြီးနွေနွေထွေးထွေးမရှိလာတော့ပါဘူ
းပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားတဲ့88အရေးခင်ကာလ1988ခုနှစ်မှာအာဏာသိမ်းတက်လာတဲ့စစ်အစိုးရလက်ထက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကတော့အစိုးရချင်းဆက်ဆံရေးမှာအားကောင်းခဲ့ပါတယ်တရုတ်နိုင်ငံကိုယ်တိုင်1989ခုနှစ် TNMN ဆန္ဒပြမှုအရေးအခင်းတွေမှာအကြမ်းဖက်နှိမ်နှင်းမှုတွေလုပ်ခဲ့တော့မြန်မာနီးတူအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့ဝေဖန်မှုနဲ့စီးပွားရေးအရကန့်သတ်မှုတွေကိုရင်ဆိုင်လာရပါတယ်။တစ်ဖက်မှာလည်းတရုတ်ကုမ္ပဏီကြီးတွေနိုင်ငံတကာထွက်ရင်းနှီးမြှုပ်နှံမှုတွေလှုပ်လာကြတာတရုတ်ပြည်တွင်းမှာစွဲအင်နဲ့တယံဇာတလိုအပ်ချက်ကြီးမားလာတာတွေကြောင့်မြန်မာနိုင်ငံနဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ပြီးမြန်မာဆက်အာဏာရှင်အစိုးရနဲ့ကြောချင်းကက်ရတဲ့အနေအထားရောက်သွားစေခဲ့ပါတယ်။အဲဒီကာလမြန်မာပြည်သူတွေဟာသူတို့ကိုဖိနှိပ်ချုပ်ချယ်တဲ့အာဏာရှင်စစ်ဆိုးရကိုမုန်းတီးကြတယ်လို့အဲ့ဒီအာဏာရှင်အစိုးရကိုအဖက်ဖက်ကအကာအကွယ်ပေးနေတဲ့မြမတန်ရဇာရတွေကိုစုပ်ယူဝါမျိုးနေတယ်လို့ထင်မြင်ယူဆတဲ့တရုတ်နိုင်ငံကလည်းမုန်းတီးနေခဲ့ကြတာဖြစ်ပါတယ်။သမ္မတဦးသိန်းစိန်အစိုးရလက်ထက်ရောက်လာတဲ့အခါပြည်သူလူထုရဲ့စန့်ကျင်ကန့်ကွက်မှုကြောင့်တရုတ်ကအကောင့်ထဲပေါ်မဲ့စက်တက်စင်အားမဂါဝတ်2000ကျော်ရင်းနှီးမြှုပ်နှံမှုဘီလီယံ30ကျော်တန်ဖိုးရှိမဲ့အေယာဝတီမြစ်စုံနဲ့မြစ်ညာမြစ်ဝမ်းဒေသကရေအားလျှက်စစ်စီမံကိန်းတွေယာယီရပ်ဆိုင်းထားလိုက်ပါတယ်။သူ့ဆိုရတက်တန်းတလျှောက်ဒီကိစ္စဘာမှအရေးယူဆောင်ရွက်တာမလုပ်ခဲ့ပါဘူး။2015ခုနှစ်နှစ်ဆန်းမှာတော့တရုတ်ပြည်ဘက်ကိုတင်းရှောင်သွားတဲ့ဖုန်ကြားရှင်ခေါင်းဆောင်နဲ့ကိုကန့်တပ်ဖွဲ့တွေကိုကန့်နေတဲ့ရှောင်းတခင်ဝင်ရောက်တိုက်ခိုက်ပါတယ်။မြမတက်မတော်အတွက်သမိုင်းတွင်တဲ့ကြာဆုံးမှုကြီးကြီးမားမားနဲ့ကြုံလိုက်ရပြီးအဆက်လဲရစေခဲ့ပါတယ်။နောက်ပိုင်းမြန်မာတရုတ်ဆက်ဆံရေးအေးဆက်သွားပါတော့တယ
်။အခုဆိုရင်ဒေါ်ဆန်းစုကြည်ဟာတရုတ်မြန်မာဆက်ဆံရေးပင်စမကာလကဏ္ဍသစ်ကိုဖွင့်လှစ်လိုက်ပါပြီ။တရုတ်မြန်မာဆက်ဆံရေးမှာဒေါ်ဆန်းစုကြည်လိုလားတာဟာမြန်မာနိုင်ငံမှာပြည်တွင်းစစ်ရပ်ဆဲပြီးငြိမ်းချမ်းရေးရစေဖို့တရုတ်အစိုးရရဲ့ကူညီမှုဖြစ်ပါတယ်။ပြည်သူချင်းဆက်ဆံရေးကိုအလေးထားပြီးနိုင်ငံအကျိုးရှိမဲ့ကိစ္စတိုင်းမှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတယ်ဆိုတာထုတ်ပြောခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဒီဆိုပြချက်တွေကိုတရုတ်နိုင်ငံဘက်ကဝါမျက်ဝမ်းသာလက်ခံခဲ့ပြီးခုဆို21ပင်လုံညီလာခံဖြစ်မြောက်ရေးငြိမ်းချမ်းရေးကိစ္စတွေအတွက်တတ်နိုင်တဲ့လောက်ကူညီနေပါပြီ။ဘယ်လိုပဲဖြစ်ဖြစ်တိုင်းပြည်ပြည်သားအကျိုးစီးပွားကိုအခြေပြုပြီးနိုင်ငံအကျိုးစီးပွားကိုအလေးထားတဲ့ဒေါ်ဆန်းစုကြည်ရဲ့အရင်အာဏာရှင်တွေနဲ့ခြားနားတဲ့ policy သစ်ဟာအရင်ပါလီမန်ဒီမိုကရေစီခေတ်ကလိုတရုတ်မြန်မာဆွေမျိုးပေါက်ဖော်ချစ်ကြည်ရင်းနှီးမှုကိုပြန်ဖော်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုကဘာတလွှထူးခြားဆက်များသတင်းများအစီအစဉ်ကိုပြောပြပေးကြပါမယ်။အိန္ဒိယနိုင်ငံမှာဓာတ်အချောင်း40မျိုးချခဲ့တဲ့ရဲအရာရှိတဦးရဲ့ဘိုက်ကို9နာရီကြာအောင်ခွဲစိတ်ကူတာခဲ့ရပါတယ်ရုရှားနိုင်ငံမှာတော့ကြောင်မာလေးတကောင်ကရှင့်နဲ့တူတဲ့မြောက်ကလေးတကောင်ကိုမွေးစားလိုက်ပါတယ်ဒီလိုမျိုးထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ပြောပြပေးပါမယ်ရှင်အိန္ဒိယနိုင်ငံမှာတော့ဓာတ်ချောင်း40ကိုနှစ်လအတွင်းမြူချခဲ့သူရဲ့အစာရင်ထဲကနေအဲ့ဒီဓာတ်တွေကိုခွဲထုတ်ခဲ့ရတယ်လို့ဆရာဝန်တွေကပြောပါတယ်ပန်ချက်ပြည်နယ်ကစီးရုံတစ်ခုမှာအသက်42နှစ်အရွယ်အမျိုးသားတဦးရဲ့ဘိုက်ကို9နာရီကြာခွဲစိတ်မှုလုပ်ခဲ့တာပါတချို့ဓာတ်တွေကခောက်ဓာတ်တွေဖြစ်ပြီးတချို့ကတော့ခုလလက်မအထိရှိတဲ့ဓာတ်တွေဖြစ်ပါတယ်ဓာတ်တွေကိုမြိုချခဲ့တဲ့အမျိုးသားကရဲအရာရှိတယောက်ဖြစ်ပြီးတော့စိတ်ချမ်းသာရေးလည်းကောင်းမွန်မရဘူးလို့ဆရာဝန်တွေကပြောပါတယ်အဲ့ဒီရဲအရာရှိကသူ့ဘာကြောင့်ဓာတ်တွေကိုမြိုချတာလဲဆိုတာသိချမရှင်းပြနိုင်တဲ့အတွက်ဆရာဝန်တွေကတိုင်ပင်ဆွေးနွေးတာတွေလုပ်နေပါတယ်ရှင်
တကယ်ပါလုံးကပိုကီမွန်ကိုအယူမှုစွာကြသူတွေထဲမှာနော်ဝေးနိုင်ငံက Liberal Party ခေါင်းဆောင်တယောက်နိုင်ငံရဲ့ကာကွယ်ရေးမူဝါဒချားနာပွဲလုပ်နေတဲ့အချိန်မှာပိုကီမွန်ကိုဂိမ်းကစားနေတဲ့အတွက်အပြင်းထန်ဝေဖန်ခံခဲ့ရပါတယ်။နိုင်ငံသားရေးရနဲ့ကာကွယ်ရေးကော်မတီလွှတ်တော်ချားနာပွဲတစ်ခုမှာသူ့ဖုန်းနဲ့ဂိမ်းကစားနေတာကင်မရာမှတ်တမ်းထဲမှာပါလာခဲ့တာပါ။ Liberal Party ဟာနော်ဝေးအာဏာရညွန်ပေါင်းအစိုးရကိုထောက်ခံတဲ့ပါတီတွေထဲကအဓိကပါတီဖြစ်ပါတယ်ခင်ဗျာ။တစ်ဆက်ထဲမှာပဲထိုင်ဝမ်နိုင်ငံကပန်းချံတစ်ခုမှာတော့ရှားပါတဲ့ပိုကီမွန်အကောင့်လေးတွေမိနိုင်တဲ့အတွက်အဲ့ဒီပန်းချံဟာလူစီကားတဲ့နေရာတစ်ခုဖြစ်လာပါတယ်။အရင်တုန်းကညဘက်တွေမှာဆိုရင်တိတ်ဆိတ်အေးချမ်းနေပေမဲ့ခုဆိုရင်ညဘက်မှာမ လူတွေနဲ့ပြည့်ကျက်နေပါတယ်။ရင်ရနာမှုစည်းကမ်းတွေကိုလည်းချိုးဖောက်တဲ့အတွက်ဆယ်ရက်အတွင်းမှာဒဏ်ကြေးလက်မှတ်ပေါင်း459ခုထုတ်ပေးခဲ့ရတယ်လို့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပိုကီမွန်ကစားသူတွေဟာရင်စည်းကမ်းလမ်းစည်းကမ်းတွေကိုမလိုက်နိုင်ရင်ဒဏ်ရိုက်ခံရမယ်လို့သတိပေးချက်တွေကိုအစိုးရကထုတ်ပြန်ထားပါတယ်ခင်ဗျာ။
ရုရှားနိုင်ငံကအသက်16နှစ်ရှိပြီဖြစ်တဲ့ကျောင်းမလေးဟူစင်ကဟာမြောက်အမေရဲ့ဆွန့်ပစ်တာကိုခံရတဲ့မြောက်ကလေးတစ်ကောင်ကိုမွေးစားခဲ့ပါတယ်။အသက်တလတော်မပြည့်သေးတဲ့ရှင့်ကလေးနဲ့တူတဲ့အဲ့ဒီမြောက်ကလေးကိုသူ့ရဲ့အမေကကြောပေါ်မှာမပြီးတော့တင်မထားချင်တာကြောင့်အခုလိုမွေးစားဖို့လုပ်ခဲ့ရတာပါ။ဒီလိုမြောက်ကလေးတွေရဲ့ပထမဦးဆုံးလာမှာဆိုရင်မိခင်ကကြောပေါ်မှာတည်ထားပေးဖို့ကအသက်ရှင်ရေးအတွက်အင်မတန်ကိုအရေးကြီးပါတယ်။သရေဆန်ယုံထဲမှာဒီမြောက်ကလေးတည်သွားမှာကိုဆိုတဲ့အတွက်အခုလိုချောင်မလေးဟူစင်ကာနဲ့စမ်းသပ်မွေးစားဖို့လုပ်ခဲ့တာပါ။လူကြစားပဲချောင်မလေးကလည်းမြောက်ကလေးကိုလက်ခံခဲ့ပါတယ်။ချောင်မကလေးကခဏတစ်ခါမှမမွေးခဲ့ဘူးပါဘူး။နှိုးထောက်တဲ့အချိန်ကလွဲပြီးမြောက်ကလေးဟာချောင်မလေးပေါ်မှာပဲတစ်ချိန်လုံးကပ်နေခဲ့တာပါ။နောက်တစ်လလောက်နေလို့ပို့ပြီးတော့တန်ဆွမ်းလာတဲ့အချိန်ကျရင်တော့သရေဆန်ယုံထဲကအမျိုးရေရှိရာကိုလွှဲပြောင်းပေးသွားမှာပါရှင်။
တနင်္ဂနွေနေ့ကဩစတြေးလျမြောက်ပိုင်းနယ်မြေတဲကခေါလိတ်ကျောင်းရုံးခန်းထဲကိုရေငန်မီကျောင်း3កောင်လှုပ်ခဲ့တဲ့လူငယ်4ဦးကိုရဲတပ်ဖွဲ့ကရှာဖွေနေပါတယ်။မျက်နှာနဲ့ခေါင်းကိုအုပ်ထားတဲ့တန်တရားဖြစ်ဖွယ်လူငယ်4ဦးဟာရုံးခန်းတကားအပေါက်ကနေမီကျောင်း3កောင်ကိုအတင်းထိုးထည့်နေတဲ့လုံခြုံရေးဗီဒီယိုကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဟမ်တီဒူးမြို့ကခေါလိတ်ကျောင်းရုံးခန်းမှာဖြစ်ခဲ့တာဖြစ်ပြီးတော့မီကျောင်းနေအတင်းသွင်းပြီးတဲ့နောက်မှာရုံးခန်းထဲကိုလည်းဝင်ရောက်ဖျက်ဆီးခဲ့ပါတယ်။မီကျောင်းသုံးកောင်ရဲ့ပါဇက်တွေကိုတိတ်တွေနဲ့ပိတ်ထားပြီးတော့မီကျောင်းတွေဟာအစာမစားရသေးပဲအားနည်းနေတယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်။အရှိ6ပေခွဲလောက်ရှိတဲ့မီကျောင်းတွေကိုဘယ်ကနေဖမ်းလာတယ်ဆိုတာမသိရသေးသလိုတန်တရားဖြစ်ဖွယ်လူငယ်၄ဦးကိုလည်းရှာဖွေနေဆဲဖြစ်ပါတယ်ခင်ဗျာ
။ထူးခြားဆန်းများသတင်းများအစီအစဉ်ကိုမခင်ဖြူဖြူနဲ့ကိုငိမ့်ကျန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာပါရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ
်ဆီးရီးယားနိုင်ငံမြောက်ပိုင်းကရွာ၄ရွာနဲ့မြို့တစ်မြို့ကိုကတ်လက်နက်ကင်တွေဥဆောင်တဲ့တပ်ဖွဲ့တွေထံကနေဒီကနေ့တနင်္ဂနွေနေ့မှာတူရကီအထောက်အပံ့နဲ့ဆီးရီးယားသဘုံတွေကသိမ်းပိုက်လိုက်ပါတယ်။တူရကီတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒီဒေသတွင်းမှာအနည်းဆုံးလူ35ယောက်လည်းသေဆုံးခဲ့ရတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။ကတ်လူမျိုးစုတိုက်ခိုက်သမားတွေထောက်ပံ့ပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ရဲ့မဟာမိတ်ပြည်သူ့စစ်တွေထိန်းချုပ်ရာဂျူအယ်ကော့ဆာရွာမှာလူ20သေဆုံးပြီးအယ်အာမနာမြို့အနီးကလေကြောင်းတိုက်ခိုက်မှုအတွင်းမှာတော့အရသာ15ဦးသေဆုံးတယ်လို့စောင့်ကြည့်အဖွဲ့ကပြောဆိုတာဖြစ်ပါတယ်။ထောင်ပေါင်းချီတဲ့အမေရိကန်နိုင်ငံတဲကိုတရားမဝင်လာရောက်နေထိုင်သူရာဇဝတ်ပြစ်မှုကျူးလွန်သူတွေအားလုံးကိုသူသမ္မတရာဒူးရတဲ့ပထမဆုံးနေ့ကစပြီးနိုင်ငံတဲကနှင်ထုတ်ပြစ်မယ်လို့ Republican Party သမ္မတလောင်း Donald Trump ကစနေနေ့ကပြောဆိုပါတယ်။နိုင်ငံရေးပါတီကြီးနှစ်ခုအကြိမ်နဲ့ရှင်ပြန်ရတဲ့နိုင်ငံရေးစစ်တလင်းအဖြစ်တင်စားပြောဆိုကြတဲ့ Iowa ပြည်နယ်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ရာဒူကဆိုင်းငံ့ခံထားတဲ့ဘရာဇီးသမ္မတဒီလ်မဲရူဆက်ကိုအရေးယူဖို့ကြားနာစစ်ဆေးနေတာမနေ့ကသုံးရက်ပြည့်ပါပြီ။မစ်ရူဆက်ဘက်ကနေခုခံထွက်ဆိုမဲ့သူနှစ်ဦးကိုအထက်လွှတ်တော်အမတ်တွေကစနေနေ့နှောင်းပိုင်းမှာမေးမြန်းစစ်ဆေးပါတယ်။အသက်68နှစ်အရွယ်ရူဆက်ဟာပြည်တော်စုဗန္ဒာရေးစီမံခန့်ခွဲမှုစီမင်းစကန်တွေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အမှုရင်ဆိုင်နေရတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Vitec ဇွန်ရက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းတစ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးတာမို့ပြန်လည်နားဆင်နိုင်ပါတယ်။မနေ့ပြန်မနေ့ပိုင်းထုတ်လွှင့်မယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါနော်။ VOE သောတာရှင်တွေအားလုံးတနင်္ဂနွေနေ့ညချမ်းမှာရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.